Welcome to the Voice of America in Burmese.
ကျမရှင်ရံကြပါစေခင်ဗျာ view American တန်မြန်မာပိုင်းရဲ့2019ခု February 29ရက်ပေါ်ခုနေ့မနေ့ခင်းတန်လွင့်စီစဉ်နေကိုမြို့တော် Washington DC ကနေပြီးတော့ 9 မီတာ3240 48ပြည် view ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ကြောင့်လည်းမှာခုမနေ့ခင်းစီစဉ်နေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာသက်ပါဒီမနေ့ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူညင်ညာပေးမှာပါ American သမ္မတ Donald Trump ဟာမြောက်ကိုရီးယားခေါင်းဆောင် Kim Jong-un နဲ့ဒုတိယချင်းရဲ့ထိပ်သီးဆွေးနွေးပွဲအတွက်အင်္ဂါနေ့ညမှာဗီယက်နမ်နိုင်ငံဟနွိုင်းကိုရောက်သွားပါပြီ။ပါကစ္စတန်နိုင်ငံကက်ရှမီးယားဒေသမှာအိန္ဒိယရဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားအငြင်းပွားနေကြပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတော့အင်္ဂါနေ့ကမြမအရေးကိုဆွေးနွေးခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကြောင်လေး
။ဟုတ်ပါခင်ဗျာ။အဲ့လိုသတင်းလေးပြီးတစ်ဆက်တည်းနားဆင်ကြရမယ့်အထင်မှာဆိုရင
် Negative aspect related to the issue in Northern Rakhine State. It was wrongfully portrayed.
မြန်မာလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ကောင်စီမှပြည်ထောင်စုဝန်ကြီးဦးကျော်တင်ကာကွယ်ပြောဆိုနေတဲ့အတိုင်းမှာဒီအကြောင်းပြန်ဗီယက်နမ်နိုင်ငံမှာဒီကနေ့ကျင်းပမဲ့နော်ကိုရီးယားအမေရိကန်ထိပ်သီးဆွေးနွေးပွဲအခြေအနေတခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့ပြည်ပကတွေကြားပျောက်ဆုံးနေတဲ့ခရီးရန်သင်းဥစရာတဦးတည်ဆုံးသွားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ပေါ်ဆက်ပြောမိမြင်ချက်နောက်ပိုင်းမှာတော့ဒီမိုကရေစီကူးပြောင်းတဲ့မြန်မာစစ်တပ်ရဲ့အခန့်ကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားကြတဲ့အင်္ဂါညဒဲ့လီလိုင်းဒီဆက်မှုကိုလည်းပြန်ပြီးတော့နားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်အင်ဂျင်နယ်တို့ကကြီးညာကြပါလိမ့်မယ
် American သမ္မတ Donald Trump ကသူနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ရဲ့ဒုတိယချင်းထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားဘက်ကနေနျူကလ িয়ার လက်နက်ထုတ်လို့ရဆွတ်လွန်ဖို့အတွက်ဦးတည်တဲ့သဘောတူညီချက်မျိုးရမယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုကမှဟနွိုင်းကိုရောက်ရှိနေပါပြီ။အေးမြတဲ့ညအချိန်မှာရောက်သွားတဲ့သမ္မတထရမ့်ကိုနွိုင်းပိုင်နိုင်ငံတကာလေးစိတ်မှာကော်စွန်နေချင်းချိုးဆိုခဲ့ကြတယ်လို့အဖြူရောင်စစ်ဝတ်ဆောင်တွေနဲ့တပ်သားတွေကလည်းခြိတက်ဂုဏ်ပြုခဲ့ကြတာပါ။ဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဖမ်ပင်မင်းအမေရိကန်နိုင်ငံဆိုင်ဗီယက်နမ်သမ္မတကြီးနဲ့ဗီယက်နမ်ဆိုင်အမေရိကန်သမ္မတကြီးတို့လည်းလာရောက်ချိုးဆိုခဲ့ကြပါတယ်။သမ္မတထရမ့်လိုက်ပါလာတဲ့မော်တော်ယာဉ်တန်းမျိုးရဲကိုဝင်လာတဲ့အခါမှာတော့ထောင်းနဲ့ချီတဲ့ဗီယက်နမ်နိုင်ငံသားတွေကအမေရိကန်မြောက်ကိုရီးယားနဲ့ဗီယက်နမ်အလံလေးတွေနဲ့လမ်းလေးဝေးရကကြိုဆိုခဲ့ကြပါတယ်။ဗီယက်နမ်ကသူနှစ်ညတာတဲခုမဲ့ဟိုတယ်ကိုရောက်ရောက်ချင်းမဲ့သမ္မတထရမ့်ကဗီယက်နမ်ကိုရောက်ပြီးဖြစ်ချောင်းသူ့ Twitter မှာရေးပါတယ်။ဟန်နွိုင်းကကြိုဆိုသူအားလုံးကိုကျေးဇူးတင်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားကမနှစ်ကဂျုံလပထမထိပ်သီးစည်းဝေးမှာပေးထားတဲ့ဂရီတိုင်းလှုပ်ဖို့လိုနေသေးတာကြောင့်ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့လိုအပ်နေတယ်လို့ပြီးခဲ့တဲ့နှစ်လတုန်းကပဲအမေရိကန်မျိုးသားလုံခြုံရေးအကြံပေး John Bolton ကပြောခဲ့တာပါတကယ်လို့ဒီဒုတိယကြိမ်ဆွေးနွေးပွဲမှာထူးထူးခြားခြားဖြစ်မလာရင်တော့သမ္မတထရမ့်အတွက်နိုင်ငံရေးအရာအနှုတ်လက္ခဏာဆောင်တဲ့အကျိုးဆက်တွေတွေ့လာနိုင်တာဖြစ်ပါတယ
်ပါကစ္စတန်အခြေစိုက် JHE Mohammed JEM လို့ခေါ်တဲ့ Islamic စစ်သွေးကြောအုပ်စုစခန်းကိုပိတ်မတ်ထားတဲ့လေတောင်းတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်ခဲ့တယ်လို့အိန္ဒိယကပြောပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်ကအိန္ဒိယပါကစ္စတန်နယ်စပ်ကက်ရှမီးယားဒေသမှာအိန္ဒိယစစ်သားအယောက်40တေဆုံးခဲ့ရတဲ့အသေးခံဘုံးခွဲတိုက်ခိုက်မှုမှာတာဝန်ရှိသူတွေဖြစ်ကြောင်းအဲ့ဒီ JEM အစွန်းရောက်အကြမ်းဖက်အုပ်စုကကြေညာခဲ့တာပါအိန္ဒိယဘက်ကတော့သူတို့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြွအဖွဲ့ဝင်တော်တော်များများတေဆုံးခဲ့ကြောင်းပြောပါတယ်ဒါပေမဲ့လည်းအဲ့ဒီလိုအိန္ဒိယဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်နျူကလ িয়ার အပြိုင်ဆိုင်တက်ဆင်ထားတဲ့အိန္ဒိချင်းပါကစ္စတန်နဲ့စစ်ရေးတင်းမာမှုအရှိန်မြင့်တက်လာနေပါတယ်ပါကစ္စတန်ဘက်ကတော့ဒီလေကြောင်းတိုက်ခိုက်မှုကြောင့်အသေးအပြောက်နဲ့ပျက်စီးဆုံးရှုံးမှုတွေမရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် Vijay Gohil ထုတ်ပြန်တဲ့ကြေညာချက်မှာတော့ JEM အကြမ်းဖက်အဖွဲ့ကနေအိန္ဒိယနိုင်ငံတွင်နောက်ထပ်အသေးခံဘုံးခွဲတိုက်ခိုက်မဲ့အစီအစဉ်တွေရှိနေကြောင်းရရှိထားတဲ့ယုံကြည်ရတဲ့ထောက်လန်းရေးသတင်းတွေအရကြိုတင်ကာကွယ်တဲ့အနေနဲ့အခုလိုလေကြောင်းကနေအကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
။ကွန်ဂရက်စ်လက်တွေခွင့်ပြုချက်မပါဘဲအမေရိကန်တောင်ပိုင်းမက္ကဆီကိုနယ်စပ်တစ်ချောင်းမှာဒဏ်ကာယံဖို့အတွက်သမ္မတဒေါ်နယ်ထရမ့်ထုတ်ပြန်ထားတဲ့နိုင်ငံပေါ်အရေးပေါ်အခြေအနေကြေညာချက်ကိုဖျက်သိမ်းတဲ့အရေးယူလှုပ်ဆောင်မှုတွေကိုအောက်လွှတ်တော်ကအင်ကာနေမှာအတည်ပြုပေးဖို့အတွက်လွှတ်တော်မှတွေကမျှော်လင့်နေပါတယ်။အောက်လွှတ်တော်မှအများစုဖြစ်တဲ့ဒီမိုကရက်တွေက February 15ရက်သမ္မတထရမ့်ကြေညာချက်နောက်ပိုင်းရီလုတ်ရဟဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုရန်ပုံငွေ300ကိုကွန်ဂရက်စ်ကိုထိန်းချုပ်ခွင့်ပေးထားတဲ့အချက်ကိုဆန့်ကျင်နေတယ်လို့တင်ပြထားတဲ့အစိုးပြုချက်တွေကိုတင်သွင်းခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ကဒီမိုကရက်တွေထိန်းချုပ်ထားတာကြောင့်သူတို့ရဲ့အစိုးပြုချက်မူကြမ်းကိုအောက်လွှတ်တော်ကအတည်ပြုဖို့တည်ကြားနေတာပါ။အောက်လွှတ်တော်ကအတည်ပြုပြီးရင်အထက်လွှတ်တော်ကိုတင်သွင်းရမှာဖြစ်ပါတယ်။အထက်လွှတ်တော်မှာဆက်ရှိရကြစဉ်းစားဆုံးဖြတ်မှာဖြစ်ပေမဲ့အတည်ပြုချက်ရဖို့ကတိတ်မသေးကြလှပါဘူး။ အထက်လွှတ်တော်မှာ Republican တွေက53နေရာရှိပြီး Democrat က48နေရာပဲရှိပါတယ်။ဒါပေမဲ့ Republican အမျက်တွေဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Tom Tillis တို့ကတော့သမ္မတ Trump ရဲ့နိုင်ငံတော်ရေးပေါ်ကြီးညာချက်ကိုကန့်ကွက်ထားပါတယ်။တချို့ Republican တွေကလည်းဒီကြီးညာချက်ကိုလက်မခံကြောင်းပြောပေမဲ့အဆိုပြုချက်ကိုကန့်ကွက်ဖို့ရှိမရှိတော့မသိရသေးပါဘူး။
ဥရောပသမဂ EU ကနေပြတိတ်ခွဲထွက်ရမှာသဘောတူညီချက်မရရှိဘဲခွဲထွက်ဖို့ဒါမှမဟုတ်ခွဲထွက်မဲ့အချိန်ကိုရွှေ့ဆိုင်းဖို့ကြိုက်တဲ့နီလန်းကိုပြတိတ်ပါလီမန်အမတ်တွေအနေနဲ့မဲခွဲဆုံးဖြတ်ဖို့သူ့အနေနဲ့ခွင့်ပြုမှာဖြစ်ကြောင်းပြတိတ်ဝန်ကြီးချုပ်ထရီဇာမေကမနေ့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။အခုလိုဝန်ကြီးချုပ်ရဲ့အဆိုကိုပြတိတ်က EU ကနေခွဲထွက်တော့မဲ့မတ်လ29ရက်နေ့မတိုင်ခင်နှစ်ပတ်အလိုမတ်လ14ရက်နေ့မှာဒီတိန်ပါလီမန်မှာမဲခွဲဆုံးဖြတ်မှာပါဒါပေမဲ့လို့ဒီတိန်ခွဲထွက်ရေးအစီအစဉ်မှာ EU နဲ့သဘောတူညီချက်ရထားတဲ့ Theresa May အစိုးရရဲ့အစီအစဉ်ကိုတော့ပါလီမန်ဘက်ကထောက်ခံမဲ့အခြေအနေမရှိပါဘူးဒါကြောင့်အကျိုးရလဲ့အနေနဲ့ EU ကနေဒီတိန်ခွဲထွက်ရမှာသဘောတူညီချက်လုံးဝမပါတဲ့အခြေအနေနဲ့ရင်ဆိုင်ရဖို့ရှိပါတယ်ဒီအခြေအနေဟာဥရောပတစ်လွှားမှာရှိနေတဲ့ဒီတိန်လုပ်ငန်းရှင်တဦးချင်းစီရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်အကန့်အသတ်တွေရှိလာမှာဖြစ်ပါတယ်ရှင်
New American တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ58 kHz 6753ညဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 3505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ New American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂလူခွင့်ကောင်းစီအကျင့်40ရက်နီလာကံကိုဇနဝါရီမှာ February 25ရက်ကမတ်22ရက်နေ့ထိကျင်းပနေပြီးအင်္ဂါနေ့ကတော့မြန်မာနိုင်ငံပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကမြန်မာရေးမင်ကွန်းပြောပါတယ်ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံနေနဲ့တာဝန်ယူဖြည့်ရှင်းနိုင်ရလို့ပြောပြီးတော့ရိုဟင်ဂျာတွေဌာနပြောင်းရေးလုပ်ငန်းစဉ်ကိုဦးစားပေးဆောင်ရွက်ဖို့လိုကြောင်းနဲ့ရခိုင်ပြည်နယ်တွင်လူမှုတာဝန်ပဋိပက္ခဖြည့်ရှင်းဖို့ဖွံ့ဖြိုးရေးအရေးကြီးတယ်လို့ထောက်ပြခဲ့တာပါ။2019မှာရခိုင်ပြည်နယ်တွင်ရိုဟင်ဂျာတိုင်းနယ်ခြေပြီးအင်္ဂလိပ်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးပြီးတဲ့နောက်ဒေသတွင်းအခြေအနေတွေပေါ်မှာလက်ရှိရခိုင်နယ်နဲ့ကင်တပ်အေးရဲ့တိုက်ခတ်မှုတွေကြောင့်အခြေအနေပိုရှုပ်ထွေးသွားစေပြီးတော့ရခိုင်ပြည်သူအားလုံးအတွက်ရေရှည်ဖြည့်ထုတ်နိုင်ဖို့သူတို့ကြိုးပမ်းနေတယ်လို့လည်းပြောပါတယ်။အစီအစဉ်မှာ EU ဥရောပသမဂ္ဂက OSC နဲ့မနစ်ကပူးတွဲတင်သွင်းတဲ့ Ranger နဲ့ပတ်သက်တဲ့အဆိုပြုချက်ကိုဒီနှစ်ထပ်မံတင်သွင်းရမှာထောက်ခံမှုပေးကြဖို့အတွက်ပန်ကြားခဲ့တာပ
ါ Spain နိုင်ငံ Barcelona မှာကျင်းပနေတဲ့ကမ္ဘာထိပ်တန်း Mobile ပြပွဲမှာစက်ရုပ်တွေကားတွေ Drone ယာဉ်တွေအပါအဝင်အစစ်မြင့်နည်းပညာနဲ့ဂိမ်းကစားမှုတွေနဲ့ဆက်ဆက်နေတဲ့ 5G ကွန်ရက်တုံးထားတဲ့နည်းပညာတွေကို Mobile ကုမ္ပဏီများစွာကထုတ်လုပ်ပြသခဲ့ကြပါတယ်ဖွင့်ပွဲကိုတော့ February 25ရက်နေ့ကစတင်ပြုလုပ်ခဲ့တာပါအဲ့ဒီအထက်မှာသတင်းအချက်အလက်တွေခိုးယူမှုရှိနေကြောင်းအမေရိကန်ကစွပ်စွဲထားပြီးနိုင်ငံတွင်းမှာပိတ်ပင်ထားတဲ့တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကလည်းခောက်လို့ရတဲ့ Smartphone တစ် Mate X ကိုမိတ်ဆက်ပြသခဲ့ပါတယ်ဒီ Huawei ကုမ္ပဏီကြောင့်အမေရိကန်နဲ့တရုတ်အစိုးရကြားတင်းမာမှုတွေဖြစ်ပေါ်စေခဲ့ပါတယ် Huawei ကထုတ်ကုန်တွေဟာအနောက်တိုင်းအစိုးရတွေကိုတရုတ်ကတရှိုးလုပ်ဖို့အသုံးပြုနိုင်ကြောင်းအမေရိကန်ဘက်ကပြောဆိုထားပါတယ်။နည်းပညာမျိုးဆက်သစ်ကျိုးမဲ့ 5G ကွန်ရက်သုံးထားတဲ့ mobile phone တွေကိုတော့အမေရိကန်ပြည်ထောင်စုကမြို့တွေနဲ့အခြားအာရှဒေသတချို့မှာအသုံးပြုနေကြပါတယ်။လေးရကြကျင်းပမဲ့ကမ္ဘာ mobile ကုမ္ပဏီပြပွဲကိုဆက်သွယ်ရေးနည်းပညာလုပ်ငန်းရှင်တွေတသိန်းကျော်တက်ရောက်နိုင်မယ်လို့မျှော်လင့်ထားပါတယ်ရှင်။
အနေဆွေလာသမရနီကိုလတ်စ်မာဒူရိုကအမေရိကန်ပြည်ထောင်စုဟာဒေတာရင်းစစ်ပွဲတွေစတင်ဖြစ်ပွားစေခြင်းနဲ့ရည်ရွယ်ချက်နဲ့ပဋိပက္ခတွေကိုဖန်တီးဖို့အတွက်ကြိုးစားနေတယ်လို့ဆွဆွဲလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာပြဿနာတွေဖန်တီးဖို့အတွက်ကြိုးစားပြီးတော့နိုင်ငံရေးအရမပြေလည်မှုတွေတိုးလာတယ်လို့အကြောင်းပြပြီးစီးရဲရဝင်ရောက်ဆက်ဖို့မှုတွေလုပ်ရင်တောင်အမေရိကတိုင်မှာစစ်မဲ့ဖြစ်ပွားအောင်ကြိုးစားနေပါတယ်လို့ကရက်ကတ်ကသမရနန်းတော်မှာ ABC ရုပ်သံမင်းမြန်ကမှာသမရမာဒူရိုကပြောကြားလိုက်တာဖြစ်ပါတယ်။တနင်္လာနေ့ကတော့ဒုသမရမိုက်ပန်ဆာဗင်နီဇွဲလားအတွက်နောက်ထပ်အလူသားချင်းစာနာမှုဆိုင်ရာအကူအညီဖြစ်တဲ့ American Dollar 56တန်းထပ်မံပေးမှဖြစ်ကြောင်းကြေညာလိုက်ပါတယ်။ဒုသမရမိုက်ပန်ဆာကိုလံဘီယာနိုင်ငံမှာဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့နဲ့တောင်အမေရိကတိုက်နိုင်ငံများလီမာအဖွဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးဗင်နီဇွဲလားအရေးအဖြေရှာဖို့အတွက်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။မာဒူရိုကိုထောက်ခံတဲ့ဗင်နီဇွဲလားနိုင်ငံရဲ့ပြည်နယ်၄ခုကအုပ်ချုပ်ရေးမှုတွေအပေါ်မှာလည်းအရေးယူဒဏ်ခတ်ကြောင်းဒုသမ္မတမိုက်ပန်ဆာကြေညာခဲ့ပါတယ်။
ဆုံးရနိုင်ငံသားတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်အင်ဂျင်နီယာတို့ညင်ညာကြကြတာပါအခုတော့သတင်းလော်ရီကိုကြားပါတော့မယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲဒီကနေ့စတင်ပါလိမ့်မယ်ဒီကြိမ်တွေ့ဆုံမှုကတော့ဗီယက်နမ်နိုင်ငံရဲ့မြို့တော်ဟနွိုင်းမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်စင်ကာပူမှာပထမတစ်ကြိမ်တွေ့ခဲ့ကြတာရဲ့အဆက်လို့ပြောရပါလိမ့်မယ်နှစ်နိုင်ငံထိပ်သီးတွေ့ဆုံမှုရဲ့အဓိကအကြဆုံးအချက်ကတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းမှုကိစ္စပါအခုဒီချိန်တွေ့ဆုံမှုကနေဘလို့ထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာနိုင်မလဲဆိုတာကိုအားလုံးကစိတ်ဝင်စားဖြစ်နေကြတာပါဒီအကြောင်း VOA သတင်းတောက်တွေရဲ့တင်ပြချက်ကိုဆက်ပြီးတော့နားဆင်ရပါလိမ့်မယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နောက်တစ်ချိန်ထပ်ပြီးတော့တွေ့ဆုံကြဖို့လိုအပ်တယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့နှစ်ဇွန်လစင်ကာပူမှာတွေ့ဆုံခဲ့ကြတဲ့ကဂရီပေးပြောဆိုထားတဲ့အတိုင်းမြောက်ကိုရီးယားဘက်ကမလုပ်သေးတာကြောင့်လို့အမေရိကန်ပြည်ထောင်စုမြို့သားလူညွန်ရေးကြံပေးဂျွန်ဘော်တန်ကပြီးခဲ့တဲ့နှစ်လတုန်းကပဲပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံသားမျိုးရတွေဟာအောင်မြင်တယ်လို့မကြာခင်တုန်းကပဲကြေညာထားတာပါ။အခုဒုတိယတစ်ကြိမ်ထပ်တွေ့ကြပြီးနောက်ပိုင်းထူးခြားတဲ့တိုးတက်မှုတွေရှိမလာရင်တော့သမ္မတထရမ့်အတွက်နိုင်ငံရေးအရထိခိုက်နေတာမျိုးတွေရှိလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်။သမ္မတထရမ့်ကတော့အခုတစ်ခေါက်တွေ့ဆုံမှုဟာတိတ်ပြီးထူးခြားမဲ့တွေ့ဆုံမှုလို့သူဗီယက်နမ်ကိုမထွက်ခွာမီအင်ဂျီရောမှာကျင်းပတဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပွဲအတွင်းပြောဆိုခဲ့ပါတယ
် A very good summit I think we'll have a very tremendous summit we want denuclearization
သိကောင်းမွန်မဲ့ထိပ်သီးတွေ့ဆုံမှုဖြစ်ပါတယ်သိပြီးထူးခြားတဲ့တွေ့ဆုံမှုဖြစ်လိမ့်မယ်လို့လည်းကျွန်တော်ထင်ပါတယ်နျူကလ িয়ার လက်နက်ဖြတ်သိမ်းမှုကိုကျွန်တော်တို့လိုလားပါတယ်မြောက်ကိုရီးယားအနေနဲ့စီးပွားရေးအားဖြင့်ဆန်ရင်တင်လောက်အောင်မြန်မြန်ဆန်ဆန်နဲ့တိုးတက်မှုတွေဖြစ်လာလိမ့်မယ်လို့လည်းကျွန်တော်ယူဆပါတယ်လို့သမ္မတထရမ့်ကပြောသွားခဲ့တာပါကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးလို့ပြောဆိုနေတဲ့အတုံးလုံးပေါ်မှာကိုပဲမြောက်ကိုရီးယားရဲ့အဓိပ္ပာယ်ဖွင့်ဆိုမှုကအမေရိကန်နဲ့ကွဲလွဲနေတဲ့အကြောင်း VOA ကိုရီးယားဌာနမှူးဒေါင်ဟျောက်အီးကထောက်ပြပါတယ
် One thing is really important here. Kim Jong-un has never promised to unilaterally denuclearize his country.
ဒီနေရာမှာတိတ်တိတ်ရေးကြည့်တဲ့ချက်ကိုရှိပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေသွန်းလို့ပါမယ်လို့ကင်ဂျွန်အန်အနေနဲ့ဘယ်တော့မှတစ်ဖက်သက်ခရီးပေးထားတာမရှိပါဘူး။သူခရီးပေးထားတာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစီဆိုတာကိုပါ။အခုအမေရိကန်ကလည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစီဆိုတာကိုလက်ခံပြီးပြောဆိုလုပ်ကိုင်နေပါတယ်။အိပယ်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းရေးပါ။ဘာကြောင့်လဲဆိုတော့တောင်ကိုရီးယားမှာနျူကလ িয়ার လက်နက်မှမရှိဘဲကို
From the North Korean perspective it's a different story.
ဒါပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီလိုမပြေပါဘူး။သူတို့လက်ခံထားတာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာရှိနေတဲ့အမေရိကန်ရဲ့နျူကလ িয়ার ဖြတ်ချက်မှုဝန်ဝိုင်းကိုပါတဖြတ်ပေးဖို့အတွက်ပဲလို့ယုံကြည်နေရပါ။ဒီကိစ္စကတော့ကျေတဲ့ကိစ္စပါ။အဲဒါကြောင့်နျူကလ িয়ার ဖြတ်သိမ်းရေးဆိုတဲ့အိပယ်ဖွင့်ဆိုချက်ကအင်မတန်မှအရေးကြီးတဲ့ကိစ္စဖြစ်နေပါတယ်။ဒီအိဗယ်ဖွင့်ဆိုမှုပေါ်အမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူညီတဲ့ရှိနေပြီလားဆိုတာကတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူ
းအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးမှာလောလောဆယ်အဓိကထားပြီးတော့ဖြည့်ဆင်းရမယ့်အချက်၄ခုရှိတယ်လို့လေ့လာသူတချို့ကပြောဆိုနေကြပါတယ်အဲ့ဒါတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်သွယ်ပြန်ကြားရေးယုံအပြန်အလှန်ထားရှိရေးတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားစစ်ပြေငြိမ်းချမ်းကြေညာရေးနျူကလ িয়ার လက်နက်အစီအစဉ်ဖျက်သိမ်းရေးဒုတိယကမ္ဘာစစ်အတွင်းမြောက်ကိုရီးယားမှာပျောက်ဆုံးခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကျွင်းတွေကိုရှာဖွေပြီးတော့နေရပြန်လည်ယူဆောင်ရေးလုပ်ပဲဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့စီးပွားရေးလောကကလာတဲ့သူပြီးပြီးမြောက်ကိုရီးယားအတွက်စီးပွားရေးတိုးတက်မှုတွေကိုမလုံပေးပြီးတော့ကန့်လန့်နေတာပါ။ဖေဖော်ဝါရီလ24ရက်နေ့တုန်းကသူ့ရဲ့ Twitter လူမှုကွန်ရက်အတွင်းရေးသားဖော်ပြခဲ့တာကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအနေနဲ့နျူကလ িয়ার လက်နက်မရှိဘူးဆိုလို့ရှိရင်သူ့ရဲ့နိုင်ငံဟာကမ္ဘာပေါ်မှာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုအဖြစ်ခက်မြန်မြန်ရောက်လာနိုင်တယ်ဆိုတာကိုသူသဘောပေါက်ပါတယ်။ဒါကြောင့်လဲဆိုတော့နိုင်ငံရဲ့တည်ရှိတဲ့နေရာနဲ့မြောက်ကိုရီးယားလူမျိုးတွေကြောက်မှာပဲအလားအလာကောင်းနေနဲ့မြန်မြန်ဆန်ဆန်တိုးတက်ထွန်းကားလာမဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်ရေးသားဖော်ပြထားပါတယ်။ရင်းညာမွတ်စလင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားစီရင်ရေးစနစ်နဲ့ဆောင်ရွက်ဖို့ကြိုးပမ်းမှုတွေကိုပယ်ချကြောင်းနဲ့ဒီကိစ္စကိုမြန်မာနိုင်ငံအနေနဲ့တာဝန်ယူဖြေရှင်းနိုင်တယ်လို့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်40မြောက်အစည်းအဝေးမှာပြောသွားခဲ့ပါတယ်။ရင်းညာရေးဌာနပြန်ရေးလုပ်ငန်းစဉ်ကိုဦးစားပေးဆောင်ရွက်ဖို့လိုကြောင်းနဲ့ရခိုင်ပြည်နယ်အတွင်းလူမှုအတိုင်းဝိုင်းပြည်ပကတွေဖြေရှင်းဖို့ဖွံ့ဖြိုးရေးက ရေးကြည့်တယ်လို့လည်းသူကထုတ်ပြပါတယ်ဒီအကြောင်းမတ်တင်ကြီးထိုက်စူးစီးတင်ပြပါလိမ့်မယ
်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံကိုဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ22ရက်နေ့အထိကျင်းပနေတာပါမနေ့ဖေဖော်ဝါရီလ26ရက်နေ့မှာတော့မြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကမြန်မာအစီမိန်ခွန်းပြောပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းစေနိုင်ငံတစ်ခုဖြစ်ပြီးနိုင်ငံတကာရဲ့အားပေးထောက်ပံ့မှုတွေဆက်ပြီးလိုအပ်နေသေးတဲ့အကြောင်းဒါပေမဲ့အခုမှတော့ကဘာကမြန်မာနိုင်ငံရခိုင်အရေးကိုပဲအဆိုးမြင်နေတယ်ဆိုပြီးသူကထောက်ပြသွားပါတယ
် Negative aspect related to the issue in Northern Rakhine State It was wrongfully portrayed as an issue of religious persecution by the massive media campaign
ရခိုင်မြောက်ပိုင်းရင်းနဲ့ဆက်ဆက်ပြီးတော့အဆိုးမြင်ရှုထောင့်ကနေကဘာကစိတ်ဝင်စားနေတာကတော့စင်ကောင်းစရာပါပဲဒီကိစ္စကဘာသာရေးဖိနှိပ်မှုတွေကြောင့်ဆိုပြီးတော့မှားယွင်းပုံဖော်မီဒီယာတွေကနေဖော်ပြပြီးမြန်မာကိုအပုတ်ချနေကြပါတယ်ဒီကိစ္စကဘာသာရေးဖိနှိပ်ချုပ်ချယ်မှုကြောင့်မဟုတ်တလို့ယုံကြည်ကိုးကွယ်မှုကွဲပြားမှုကြောင့်ပြိပခါဖြစ်ရတာလည်းမဟုတ်ပါဘူ
းမြမဆွေရဘက်ကတော့ရခိုင်ပြည်သူတွေအားလုံးအတွေ့ရေရှည်ဖြစ်ရှင်းချက်တရားထွက်ပေါ်လာရေးကြိုးပမ်းနေတယ်လို့လည်းမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ
် The government is fully committed to find sustainable solution that will lead to peace stability and development of all peoples in Rakhine state
ရခိုင်ပြည်နယ်ကပြည်သူတွေအားလုံးအတွက်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးကိုဆောင်ကျဉ်းနိုင်မဲ့ရေရှည်ဖြည့်ရှင်းချက်တရက်ထွက်ပေါ်လာရေးအစိုးရဘက်ကရည်ရည်ပြတ်ပိုင်းဖြတ်ထားပါတယ် ARSA တိုက်ခတ်မှုတွေမဖြစ်ခင်ကတည်းကအစိုးရကဖွဲ့စည်းထားခဲ့တဲ့ကိုဖီယာနန်ကော်မရှင်ရဲ့အကြံပြုချက်အများစုကိုအကောင့်ထည့်ပေါ်လုံဆောင်သွားမှာပါနိုင်ငံသားလုပ်ငန်းစဉ်လွတ်စွာတော်လာခွင့်ပြည်တွင်းဒုက္ခသည်စခန်းတွေပိတ်သိမ်းရေးပညာရေးနဲ့ကျန်းမာရေးစတဲ့ဦးစားပေးလုပ်ငန်းစဉ်၅ရပ်ကိုအခုကောင်ထည့်ပေါ်လုံဆောင်ဖို့ရှိနေပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရိုဟင်ဂျာတွေကိုပြန်လည်ခံမယ်လို့ပြောဆိုထားပေမဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကမအောင်မြင်သေးပါဘူးဝန်ကြီးဦးကျော်တင်ကတော့
But commencing the repatriation process soon as to resolve the humanitarian situation
အခုလက်ရှိမှာတော့လူသားချင်းထောက်ထားမှုဆိုင်ရာအခြေအနေတရက်ဖြစ်ရှင်းနိုင်မှုဌာနပြန်ရေးလုပ်ငန်းစဉ်ကိုပဲအလုံးစားရမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရစီစစ်ပြီးသူတို့ကိုဆန္ဒအရောက်ဘေကင်းလုံးညမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနေပြန်လာနိုင်ရေးမြန်မာဘက်ကလက်ခံမှုအစဉ်နဲ့ရှိနေပါတယ်ဆိုတာထပ်ပြီးတော့ပြောကြားလိုပါတယ်ဌာနေပြန်ရေးလုပ်ငန်းစဉ်ကိုကြန့်ကြာစေဖို့ကြိုးစားတဲ့ Cox ဆက်ပဇာကလှူရှားမှုတွေကိုရပ်ရပါလိမ့်မယ
်ဘင်္ဂလားဒေ့ရှ်ဘက်မှာထွက်ပြေးနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်ပေးမှဌာနေပြန်မယ်လို့ပြောဆိုထားတာပါမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအခုချိန်ထိလက်မခံသေးပါဘူး။နောက်နိုင်ငံသားဖြစ်ခွင့်ကိုလည်းစီးစစ်ပြီးမှပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရိုဟင်ဂျာသိမ်းချီထွက်ပြေးရတဲ့ကိစ္စဟာမြန်မာစစ်တပ်ရဲ့မျိုးတုံးရှင်းလင်းရေးရွေးချက်ပါတဲ့လုပ်ရကြောင်းလို့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကထောက်ပြထားတာဖြစ်ပြီးမြန်မာစစ်တပ်အကြီးအကဲအပါအဝင်တာဝန်ရှိတဲ့စစ်တပ်အရာရှိတချို့ကိုနိုင်ငံတကာဥပဒေထွေးနဲ့အရေးယူဖို့လည်းတိုက်တွန်းထားတာပါ။ဝင်ကြီးဦးကျော်တင်ကတော့
The mission's report was clearly biased and one-sided as it excluded investigation on violations committed by ASA
အချက်လက်ရှာဖွဲ့ရဲ့အစီရင်ခံစာထဲမှာ ARSA ဖွဲ့ရဲ့ကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးမှုမပါဘဲတပတ်သက်ဆံပြီးတော့ပဲလိုက်နေတယ်ဆိုတာကရှင်းပါတယ်နိုင်ငံတကာအဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တချို့စီကနေရတဲ့အချက်လက်တွေနဲ့တွဲဆုံမေးမြန်းမှုတချို့ကိုပဲအဓိကထားပြီးတော့ပြုစုထားတာပါ
ရိုဟင်ဂျာပြည်ပခန့်နဲ့ဆက်ဆက်ပြီးနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုတင်နိုင်ရေးကြိုးပမ်းချက်တွေရှိနေချိန်မှာပဲဒီအပေါ်မှာမြန်မာဘက်ကအပြင်းထန်ကန့်ကွက်တယ်လို့လည်းဝန်ကြီးဦးကျော်တင်ကပြောပါတယ
် The government is fully committed to take legal action against the perpetrators if there is credible evidence
ဆိုတာအနေနဲ့ဒီကိစ္စကိုတာဝန်ယူတာဝန်ခံပြီးဆောင်ရွက်လို့စေရောဆောင်ရွက်နိုင်စွမ်းရောရှိတယ်ဆိုတာကိုကျွန်တော်ဒီနေရာကနေထပ်ပြီးတော့အမှတ်ခံပါတယ်ဒါကြောင့်ဒီကိစ္စကိုနိုင်ငံတကာတရားစီရင်ရေးစနစ်နဲ့ဆောင်ရွက်ဖို့လောက်ကင်မှုတွေအားလုံးကိုကျွန်တော်တို့အနေနဲ့ခိုင်မာပယ်ချပါတယ်
။ရခိုင်ဒေသရေရှည်ဖွံ့ဖြိုးရေးနဲ့အလို့ကိုင်းနေဖန်တီးနိုင်ရေးအတွက်ရခိုင်ရင်းနှီးမြှုပ်နှံမှုညီလာခံကိုလည်းကျင်းပခဲ့တာပါ။လူမှုအတိုင်းဝိုင်းအတွင်းပဋိပက္ခတွေကိုအဆုံးသတ်နိုင်ရေးအတွက်ဖွံ့ဖြိုးရေးကအဓိကကြတယ်လို့လည်းဝန်ကြီးဦးကျော်တင်ကကုလသမဂ္ဂမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင်။
EU ဥရောပသမဂ္ဂက OIC နဲ့မနစ်ကပူရဲတင်သွင်းခဲ့တဲ့ရိုဟင်ဂျာနဲ့ပတ်သက်တဲ့အဆိုပြုချက်ကိုဒီနေ့ထပ်ပြီးတော့တင်သွင်းတဲ့နေရာမှာ ထောက်ခံမှုပေးကြဖို့ဖေဖော်ဝါရီလ26ရက်အင်္ဂါနေ့မှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချိန်၄၀မြောက်ပုံမှန်စည်းဝေးမှာပန်ကြားခဲ့ပါတယ်။ချိန်ထဲမှာပဲအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလည်းရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ဒုက္ခသည်တွေသူတို့ဆန္ဒအရတိတ်ခါရှိရှိလုံခြုံစိတ်ချစွာထားနေပြန်ရေးပါဝင်ဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုတော့တော်ခင်မျိုးသက်ပြောပြမှာပါ
။ရင်းကြဒုက္ခတဲ့အရေးဟာနိုင်ငံတကာအတွက်စိုးရိမ်မကင်းစရာဆက်ဖြစ်နေပြီးမြန်မာနိုင်ငံကိုဆက်လက်စောင့်ကြည့်ဖို့အတွက်လိုအပ်နေတာကြောင့်မနှစ်က EU နဲ့ OIC တို့တင်သွင်းခဲ့တဲ့ Ranger အရေးဆိုင်ရာအဆိုပြုချက်ကိုဒီနှစ်ပြန်ပြီးတင်သွင်းရမှာလူခွင့်ရေးကောင်စီအဖွဲ့ဝင်တွေအနေနဲ့ထောက်ခံမှုပေးကြဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အကြိမ်40မြောက်ပုံမှန်အစည်းအဝေးအတွင်း EU ဥရောပသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီနဲ့ပဋိပက္ခကိုင်တွယ်ဖြည့်ရှင်ဆိုင်ရာကော်မရှင်နာမင်းကြီး Christos Stylianides ကပန်ကြားခဲ့ပါတယ
် FollowingLast December, joining EU-OIC resolution on the situation of human rights of Rohingya Muslims and other minorities in Myanmar, which established
a mechanism to collect, analyze, and preserve evidence of the most important international human rights resolutions.တဲ့တဲ့ထောက်ထားတွေကိုစူးစောင်းခွဲခြားစိတ်ဖြာထိမ့်သိမ့်မဲ့စနစ်တစ်ခုချမှတ်ဖို့အပြင်လက်ရှိမှာမြန်မာနိုင်ငံအတွင်းအခြေအနေဆက်ပြီးတော့ဆိုးဝါးနေတဲ့အတွက်လေးလာစောင့်ကြည့်စဉ်ခံသွားဖို့လိုအပ်တယ်လို့ယူဆပါတယ်။အဲဒါကြောင့်အပိုက်လေးရအဆိုပြုချက်ဖြစ်တဲ့အထူးဆောင်စားစစ်ဆေးရေးမှူးထားရှိဖို့အဆိုပြုချက်ကိုထပ်ပြီးတော့တင်သွင်းပါတယ်။ဒီအဆိုပြုချက်မှာလူခွင့်ရေးကျူးလွန်ချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းထားပါတယ်။အဲဒါကြောင့်လူခွင့်ရေးကောင်စီအဖွဲ့ဝင်အားလုံးအနေနဲ့ဒီအဆိုပြုချက်ကိုထောက်ခံဖို့ EU ကတိုက်တွန်းပါတယ်။
ဒီဆွေးနွေးပွဲမှာအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလည်းဝင်ရောက်ဆွေးနွေးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးအကူအညီတွေပေးနေကြောင်းလည်းမလေးရှားနိုင်ငံခြားရေးဝန်ကြီးဒါတုတ်ဆိုင်ဖူဒင်ဘင်အဗ်ဒူလာကအခုလိုပြောကြားခဲ့ပါတယ
် We have also been steadfast in speaking up on the plight of people who have been oppressed around the globeAmong others is the Rohingya.
ဘာတလုံးမှာအဖြစ်နေခံရသူတွေအတွက်မလေးရှားနိုင်ငံကထုတ်ဖော်ပြောဆိုမှာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေလည်းပါကြောင်းပြောသွားတာပါ။သူတို့နဲ့ပတ်သက်ပြီးကျွန်တော်တို့ဟာအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့အတူလှုပ်ဆောင်ဖို့အတွက်တန်ိဋ္ဌာန်ချထားတဲ့အချက်၃ချက်ရှိပါတယ်။ပထမအချက်ကသူတို့အပေါ်မှာကျူးလွန်သူတွေကိုထိုက်တင်တဲ့အပြစ်ဒဏ်ချခံရစေဖို့ပါ။ဒီထဲမှာမလေးရှားကတော့သူတို့ကိုမြန်မာစိုးရကနိုင်ငံသားအဖြစ်ပေးကွန်းလှုပ်ဆီခြင်းပါတယ်။ဒါဟာသူတို့ရပိုင်ခွင့်ပါ။ဒုတိယအချက်ကသူတို့ရဲ့ညံ့ရင်းကိုအမြန်ပြန်နိုင်ဖို့ပါ။ဒါပေမဲ့သူတို့ဆန္ဒအဖြစ်ဖြစ်စီရမယ်ပြန်လုံခြုံပြီးတိတ်ခါရှိရှိပြန်နိုင်မှုဖြစ်ပါတယ်။တတိယအချက်ကတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့ပါ။ကျွန်တော်တို့ကမလေးရှားနိုင်ငံထဲမှာရောနိုင်ငံပြင်ပမှာပါအကူအညီတွေပေးနေပါတယ်။ဥပမာဘင်္ဂလားဒေ့ရှ်ကကောက်ဆက်ဘဇားကိုပေးတာနဲ့ပြည်ရင်းမှာလည်းမလေးရှားကိုရောက်နေတဲ့ရိုဟင်ဂျာတသိန်းလောက်ကိုအကူအညီတွေပေးနေတာပါလို့ပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးRetno Lesseri Preansari Masudi ကလည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခေါ်လုံကြတဲ့ဒုက္ခသည်တွေနေရင်ပြန်နိုင်ရေးအတွက်ရေရှည်အပြေရှားဖို့အတွက်ကြိုးစားနေကြောင်းလည်းပြောကြားခဲ့တာပ
ါ In Southeast Asia, ASEAN and countries in the region are at the forefront in safeguarding human rights.On the situation in Rakhine State, for example,
ရှိတဲ့အာရှဒေသမှာအာဆီယံနဲ့ဒေသတွင်းနိုင်ငံတွေဟာလူခွေးနဲ့ပတ်သက်ပြီးအလေးပေးလှုပ်ဆောင်နေတာပါ။ဥပမာရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးလူခွေးနဲ့လူသားချင်းစာနာမှုဆိုင်ရာတွေမှာအင်ဒိုနီးရှားကအစောပိုင်းကတည်းကထုတ်ဖော်ပြောဆိုခဲ့ပြီးအကူအညီတွေပေးခဲ့ပါတယ်။ဒီကိစ္စကိုအင်ဒိုနီးရှားကမြန်မာ၊ဘင်္ဂလားဒေ့ရှ်၊အာဆီယံနဲ့တခြားနိုင်ငံတွေနဲ့ပါတိတိကျကျပြောဆိုဆောင်ရွက်ပြီးဒီစနစ်ကြကြရေရှည်ခံမဲ့အဖြေရှာဖို့အကူအညီတွေပေးခဲ့ပါတယ်။အာဆီယံကလည်းရခိုင်ကလာတဲ့ဒုက္ခသည်တွေသူတို့ဆန္ဒလျောက်နေရပြန်နိုင်ရေးအတွက်ပြင်ဆင်မှုတွေနဲ့အကူအညီပေးနေပါတယ်
။ February 25ရက်နေ့ကစတင်ပြီးလေးပတ်ကြာကျင်းပမယ့်လူခွင့်ညီလာခံမှာအဖွဲ့ဝင်48နိုင်ငံကကိုယ်စားလှယ်တွေဆွေးနွေးကြမှာဖြစ်တယ်လို့ Syria, Myanmar, Burundi, South Sudan, Iran နဲ့မြောက်ကိုရီးယားနိုင်ငံတွေကအခြေအနေတွေကိုလည်းလူခွင့်ရေးကောင်စီကတုံ့ပြန်ဆွေးနွေးပြီးဆုံးဖြတ်ချက်တွေချမှာဖြစ်ပါတယ်။မြန်မာနိုင်ငံကလူနည်းစုတွေနဲ့ Ranger တွေအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီတို့ကလည်း Bachelet ဆက်တဲ့နေမှာသူတို့ရဲ့အစီရင်ခံစာတွေကိုလူခွင့်ရေးကောင်စီညီလာခံမှာတင်ပြဖို့ရှိပါတယ်။
ရခိုင်ပြည်နယ်တွင်းကပြည်ပကတွေမှာတည်ဆုံသွားပြီလို့အများကယူဆထားတဲ့ကြောက်တော်မြို့နယ်တောင်မင်းအုပ်ချုပ်ရေးမှူးတင်းအုပ်ဆရာဦးထွန်းနုကိုလက်နက်ကင်တစုကဖမ်းဆီးခဲ့ပြီးတော့တိုက်ပွဲတွေကြောင့်စားဝတ်နေရေးဒုက္ခရောက်နေရတဲ့ဒေသခံတွေအတွက်လုံခြုံရေးအရာပါပို့ပြီးတော့စိုးရိမ်လာနေရတယ်လို့ဒေသခံတာဝန်ရှိသူတူက VOE ကိုပြောပါတယ်ဒီအကြောင်းဆုံးလင်းသိရအောင်မတ်အင်ဂျင်နိုင်ကအဲ့ဒီဒေသခံကိုဆက်သွယ်မေးမြန်းတော့သူကအခုလိုစပြောပါတယ
်သူတို့ကတော့အစ်တဲ့ရောအစမထိုးသေးဘူးခင်ဗျာဒီတော့ကူဆက်လက်ရှာဖွေတာဆိုတာလေးရှာလို့မရတာခေါ်တာတော့ဒီမှာမခေါ်တာဆိုတာလေ
းဘသူတွေခေါ်သွားတယ်ဆိုတာတော့တိကျမသိသေးဘူးပေါ့နော
်ဒီကြားလေးသိဘူးခင်ဗျာခုနေရှိတယ်လေဒီတွေကတော့တဲ့ကလေးဝင်လက်ထွက်လိုက်တယ်သူတို့ဘလို့လောက်တာလေးဆိုတော့ကျွန်တော်တို့လည်းမမ်းမီဒီအလူတကူဝင်ရတယ်ဖြစ်ရတယ်ကျွန်တော်တို့အလူတကူဝင်ဆက်လို့ရတယ်ဆိုတော့ထားပြုံးပဲသူကအဲ့လိုလောက်ခါကျတော့ဒေတာကလည်းစောက်တာပေါ့ကျွန်တော်ကတော့ဒီအကင်းအောင်ဆရာပါပဲဒါပေမဲ့ဒီနေမှာဆိုတော့ကျွန်တော်တို့သူ့ကိုယုံကြည်စိတ်ချလို့ပဲဒီအုပ်ချုပ်ရေးမှုလုပ်ပေးပါဆိုရမှာသူ့ကိုမြင့်တယ်လေဒီခေါ်အတိနေနေကောက်တာဓမ္မဆရာတွေရှိတယ်ဆိုတော့သူကလည်းလုပ်ရခံရမှုစုဘူးဆိုရမှာဒီဆိုတော့နိုင်ငံရေးလမ်းကြောင်းနဲ့ပါလိုက်နေပါမဆိုင်ပါဘူးသူကတော့တကယ်ကိုစိတ်ထားဖြူစင်တဲ့အခါကျတော့သူကတော့လုပ်နေပါတယ်ဆိုရမှာသူ့ကိုမြင့်တယ်ထင်ရမှာပဲသူကအုပ်ချုပ်မှုရပါပါလေသူအုပ်ချုပ်မှုရတာတနည်းတော့ပဲရှိပြီတယ်အဲ့ဒီစစ်ပွဲတွေကြောင့်လူရဲ့အများကြီးတောင်းပြီးရောက်လာတယ်အဲ့ဒီအချိန်မှာသူကတော့အဲကပ္ပကထပေါ့ဦးဆောင်မျိုးကသူကကောင်းဆောင်အနေနဲ့ပေါ့ KC ကော်မတီဆိုပြီးတော့တည့်ရဖွဲ့ထားတယ်အဲ့မှာသူကကောင်းဆောင်အနေနဲ့ပေါ့သူဦးဆောင်မျိုးကလုပ်ခဲ့တယ်အဲ့ဒီအချိန်မှာတဲကတော့ဒီမှာတောင်းပြီးအောက်စုမှာပဲတက်ဆွေးရလေသူကအဝင်ထွက်ပေါ့ဂိတ်အနေနဲ့ပဲဒီရေချောင်းဂိတ်အနေနဲ့သူကဒီတောင်းပြီးအောက်စုမှာအဲ့ဆွေးရခါကျတော့အမေကစောင်းနေရတော့တိတိရှိနေလို့တော့ကျွန်တော်မင်းနဲ့တောင်းပြီးအောက်ဆူဩဂထကိုလေအဲ့ကြောင့်ပဲဖြစ်ပါလိမ့်မယ်လို့ပြောတာ
သူ့ဘော်ကိုအမြင်ဆောင်မှုနည်းနည်းရှိတယ်ဆိုတာကဘာကိုဆိုရရှင
်ဒီကတော့အမြင်ဆောင်ရရှိတာပေါ့အဲ့ဒီအချိန်တုန်းကဒုက္ခတွေစကန်တစ်ခုနှစ်ခုရှိတယ်ချောင်းပြမှာပေါ့အဲ့မှာတော့ပို့ဖို့တဲ့ဆန်နေတော့ပို့ရခါကျတော့မရဘူးလေတဲ့ကလူတွေတားတာပေါ့လုံးဝပို့ခွင့်မရှိဘူးဆိုပြီးတော့ဒါပေမဲ့အဲ့ဒီဆန်နေကိုဒီတောင်းမင်းကိုချလိုက်တယ်ချတဲ့ချိန်မှာပေါ့ဒါပေမဲ့သူကဒီတော့တရားလူတွေရဲ့အဲ့လိုမျိုးနေရတယ်တဲ့ကလူတွေကတော့တားတယ်ဒါပေမဲ့အဲ့ဒီဆန်ရည်ကဒီတောင်းမင်းအောက်စုမှာပဲတားခရရနေဆိုတော့ခင်ဗျားတို့တော့မရဘူးဆိုပြီးတော့အဲ့လိုမျိုးတားခရရရှိတယ်ဆိုတော့သူတို့မြင်ကဒီတောင်းမင်းအောက်စုကသူတို့မြင်
လက်ရှိကြောက်တော်ဒီတောင်မင်းအဲ့မှာလဲစစ်ဘေးဒုက္ခတွေဘယ်လောက်ရှိလဲရှင
်စစ်ဘေးဒုက္ခတွေရောလူပေါင်း600လောက်ရှိပြီသူကတော့ယူချောင်းတို့ကချောင်းရှိတယ်လေအဲ့ဒီချောင်းဟိုးချောင်းဖျားမှာပညာဝါဆိုတာရှိတယ်ရွာအဲ့ရွာလူတွေရင်းမစီဆိုတဲ့ရွာတွေရှိတယ်ပါရှိဆိုတဲ့ရွာတွေရှိတယ်ဟုတ်ကဲ့၃ရွာပဲပေါင်းကြမှာလူပေါင်း600လောက်ရှိတယ်အင်းထောင်စုကတော့100ကျော်ရှိတယ
်ကြောက်တော်ဘက်မှာကောတိုက်ပွဲအချိန်ကြောင်းပေါ့နော်ဒေသခံတွေခုဘလို့အချိန်ကြီးရှိပါလဲရှင
်ကြောက်တော်ဘက်မှာဒေသခံတွေရောကြောက်နေရတာပေါ့အတားစီတွေကဒီမှာတူတောင်းသားတွေရှိတဲ့အခါကျတော့များတယ်တူတောင်းသားတွေများတယ်အခုဒီပြည်နယ်ဒီတောဆက်မှနေတဲ့လူတွေကမျိုးတိုင်းသားတွေများတဲ့အခါကျတော့ကျွန်တော်တို့မျိုးတိုင်းသားတွေကတော်တိဝင်မှပဲချင်းကုတ်ဝါကုတ်အဲ့ဒါဒီမှာပဲအဲ့ဒီချင်းကုတ်ဝါကုတ်ဟာရောင်းမှပဲသူမျိုးစားရတာလေဆိုတော့တော်တိမှလည်းမဝင်ရဘူးကျွန်တော်တို့ကတော်တိမှဝင်ရင်တချို့လက်နက်ကိုင်တွေကလုံးဝမဝင်ပါနဲ့ဆိုပြီးမှပဲကျွန်တော်တို့ပြောတယ်ဒီအလှူရှင်တွေကလည်းတော့မလှူပေါ့လုံခြုံရေးဆိုတာထက်တော့မှစာဝတ်နေရေးကတော်တော်အခက်အခဲဖြစ်နေပြီးတော့ပါလို့ရှိ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တာမြန်မာပိုင်းက2019ခုနှစ် February 29ရက်ပို့တဖို့နေ့မနေ့ခင်းစီစဉ်တွေကိုတက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနှาศင်လို့ရပါတယ်အခုဒုတိယပိုင်းကြားမဲ့တဲ့မှာဆိုရင်တော့
အဲ့ကျွန်တော်တူကြီးအမြင်ဆိုအဲ့ဒါကမှားယူတဲ့အမြင်ပါဘာဖြစ်လို့မှားယူလဲလို့ကျွန်တော်ကခင်မြင်တယ်လဲဆိုရင်လက်ရှိတမတော်ခေါင်းဆောင်တွေကဟိုအရှိမရှိထားတဲ့
မြန်မာဒီမိုကရေစီအကူအပြောင်းနဲ့မြန်မာစစ်တပ်ရဲ့အခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားကြတဲ့အင်္ဂါညဒဲလီလိုင်းဆွေးနွေးကပြန်လည်တင်ဆက်တဲ့ခါမှာအပြည့်စုံကိုမကြခင်ကြားပါလိမ့်မယ်အမေရိကန်အီဒီယန်သုံးနှုန်းကိုလည်းတင်ဆက်ပေးဦးမှာပါလို့ဆိုတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့ဦးကျော်စံသားကမူရင်းအာပေါ်မပြတ်တင်ပြပါလိမ့်မယ်
မြန်မာစီးပွားရေးနေကွေမှုဆွဲကောင်းစနဲ့မိုက်ကယ်ဆင်စပရီရဲ့ဆောင်းပါးကို The Interpreter မှာဖတ်ရပါတယ်။ကနဇုံမြန်မာစီးပွားရေးလုပ်ငန်းရှင်တွေကိုစကားပြောကြည့်တော့အားလုံးကပဲစီးပွားရေးမကောက်ဘူးလို့ဆိုရပါတယ်။ငွေသုံးနိုင်တဲ့အနောက်နိုင်ငံခီးသွားတွေလူခွင့်ချုပ်ပေါင်းမှုအကြောင်းကြားပြီးတော့သိပ်မလာကြတော့ပါဘူးတဲ့။စီမံခန့်ခွဲရေးကိစ္စရဲ့နေကွေမှုကြောင့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနှောင့်နှေးရသလိုလမ်းပန်းဆက်သွယ်ရေးကလည်းလွန်စွာဆိုးရွားနေစေဖြစ်တယ်လို့ဆိုပါတယ်။ငါနှစ်သက်တမ်းတဝဲကြိုးချိန်မှာဒေါန်ဆန်းစုကြည်ရဲ့ NLD ပါတီဟာရေရှည်အုပ်ချုပ်ရေးအတွက်ပြင်ဆင်မှုပြေဝသေးသလိုစီးပွားရေးကိုလည်းကြက်ကြက်မတ်မတ်မကင်တွယ်နိုင်သေးဘူးလို့ဆိုထားပါရယ်စစ်တပ်25ခန်းနဲ့ထင်းချုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုတာဟာလည်းအကောင့်ထဲမဖော်နိုင်တဲ့ရည်မှန်းချက်သာဖြစ်နေပါရယ်တဲ့တိုင်းပြည်ပြိုကွဲနိုင်တဲ့လက်နက်ကင်ပဋိပက္ခတွေရမှာစီးပွားရေးပြဿနာဟာဂရုစိုက်မခံရပါဘူးထိတ်တန့်တဲ့တွေကိုကြည့်မယ်ဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကိစ္စကချင်းချင်းစားတဲ့မြောက်ပိုင်းဒေသတိုက်ပွဲတွေကိစ္စသာလွှမ်းမိုးနေတယ်လို့ဆိုပါတယ်။ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာတော့စားသုံးမှုအပြော့လာတာ၊ရင်းနှီးမြှုပ်နှံမှုနှေးကွေးတာ၊လောင်စာဆီဈေးမြင့်တက်တဲ့အတွက်ကုန်ထုတ်လုပ်မှုဈေးအကုန်ကျများပြားလာတာ၊ငွေလဲနှုန်းမှာကျပ်ငွေရဲ့တန်ဖိုးကျဆင်းလာတာတွေကိုဖော်ညွှန်းထားပြီး GDP ဖွံ့ဖြိုးမှုကလည်းပဲညှိနှိုင်းလိမ့်မယ်လို့ခန့်မှန်းထားပါတယ်တဲ့။နောက်ဆုံးမှာတော့အစိုးရဟာရခိုင်ပြည်နယ်မှာယင်းနှိမ့်မှန်မှုစီမံကိန်းညီလာခံတရားကျင်းပပြီးတော့ကျန်းပြည်နယ်တွေမှာလည်းဆက်လက်ပြုလုပ်သွားမယ်လို့စီစဉ်လာပါတယ်တဲ့ပြဿနာတွေရှိနေပေမဲ့တွတ်တက်မှုအချိန်မြင့်မားလာနေတဲ့အထွေလုပ်ငန်းကတော့အခုခါလူပေါင်း2သိန်းခန့်ကိုအလုပ်ကင်ပေးထနိုင်ပြီး2022ကျရင်ဒီလုပ်ငန်းကရရှိမဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ10ဘီလီယံကနေ10ဘီလီယံအထိရှိလာနိုင်ပြီးအလုပ်ကင်ပေါင်း 1.5 သန်းဖန်တီးပင်းနိုင်ဖို့ရှိတယ်လို့မြမအထွေချုပ်လုပ်ငန်းအစဉ်အားခံမှန်းထားပါတယ်တဲ့ဥရောပသမဂ္ဂက GSP လို့ခေါ်တဲ့ကုန်သွယ်မှုအထူးအခွင့်အရေးကိုခိတရဆိုင်းထားတာခီးသွွားလုပ်ငန်းမတွင်ကျဲတာသေယူပို့ဆောင်မှုမကောင်းလို့စိုက်ပျိုးရေးလုပ်ငန်းနေကွေတာတွေရှိနေတဲ့အတွက်ကြောင့်2030ပြည့်အထိစီးပွားဖွံ့ဖြိုးရေးအစီအစဉ်ကိုချမှတ်ပြီးကုမ္ပဏီဥပဒေကိုလည်းပဲအစ်စ်ပြန်လဲရေးဆွဲခဲ့ပါတယ်တဲ့ဒီဥပဒေအရပြည်တွင်းလုပ်ငန်းတွေမှာပြည်ပရင်းနှီးမြှုပ်နှံမှုကို3500ခန့်နှုန်းထိခွင့်ပြုထားပါတယ်။တချိန်ထဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိုစတင်လှုပ်ဆောင်လာပြီးမဲ့ဖြစ်နိုင်တဲ့အခြေအနေတော့မရှိပါဘူးလို့ဆိုထားပါတယ်။ဒီလိုအခက်အခဲတွေရှိနေပေမဲ့ဒေါန်ဆန်းစုကြည်ဟာလူလူထောက်ခံမှုကိုကြေကြေပြန့်ပြန့်ရရှိနေပါတယ်။သူဘယ်လိုဆက်လက်ဆောင်ရွက်ရမယ်ဆိုတာကိုပြက်ပြက်သားသားသိထားပါတယ်။စစ်တပ်ဟာသူထီလန်းမမကိုစောင့်ကြည့်နေပြီးသူနည်းနည်းထီလန်းရင်သွားတာနဲ့တပြိုင်တည်းသူ့ကိုဘေးဖယ်ပြီးပို့ချုပ်မှုကြီးမင်းအောင်နိုင်ကိုသမ္မတဖြစ်လာအောင်လုပ်နိုင်တယ်ဆိုတာကိုဒေါန်ဆန်းစုကြည်ကကောင်းကောင်းသဘောပေါက်ထားတဲ့အတွက်စစ်တပ်ကလည်းပဲသူ့အနေနဲ့လိုက်လျောနိုင်သမျှလိုက်လျောထားတယ်လို့လက်တွေ့ကြစုကြည်ကသုံးသပ်ကြပါတယ်တဲ့။တစ်ချိန်တည်းမှာပဲ NLD ဟာတိုင်းရင်းသားဒေသတွေမှာလွှမ်းမိုးမှုထုတ်ကင်မှုညှော်နယ်လာပြီးလ20သာလူတော့တဲ့2020ပြည့်ရွေးကောက်ပွဲမတိုင်ခင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေဟာလည်းပဲနှေးလွန်းနယ်လွန်းတဲ့အတွက် NLD ဟာအရင်ကလိုအပြတ်သတ်အနိုင်မရပဲညမအစိုးရဖွဲ့နိုင်တဲ့အခြေအနေကိုရောက်ရှိနေပါတယ်။ဒါလည်းပဲအဆိုးကြီးတော့မဟုတ်ဘူးလို့သုံးသပ်ထားပါတယ်ခင်ဗျာ
။အခုတော့ဒေါ်လာတာမနခင်းနဲ့တင်ဆက်ပေးနေတဲ့ American Idiom 3နှုန်းလက်ရောက်ပါပြီခင်ဗျာ
။ဒီ Idiom နဲ့တင်ပြမယ် Idiom အသုံးကတော့
Hard of Hearing
ဖြစ်ပါတယ်။စာလုံးပေါင်းက HARD hard ကခက်တာ OF off HEARING hearing ကနားကြားရတာဆိုတော့စကွိုက်ခွင့်ရဲ့ဓာတ်ရိုက်ဒီဘေကတော့နားကြားရတာခက်တာပေါ့
ီသုံးရဲ့ idiom အသေးလေးကတော့ရှင်းပါတယ်။နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးရဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My grandmother is hard of hearing. So I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hardof hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးမျိုးဖြစ်ပါတယ
်အခုတော့မနေ့ညတုန်းကဆွေးနွေးထားကြတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုထပ်ပြီးတော့ထုတ်လင်းပေးပါပါကိုသားညုံကစီစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအကူးပြောင်းတဲ့စစ်ဖက်ခံကြတာပါမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူးပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုလို့ရှိရင်တက်မလို့တစ်ခုပဲရှိတယ်ဆိုပြီးတော့ဒီစစ်ဖက်သတင်းစာရှင်းလင်းပွဲတစ်ခုမှာတာဝန်ရှိသူတွေကပြောခဲ့ပါတယ်ဒါကြောင့်လည်းပဲတည်ငြိမ်တဲ့အကူးပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်ဆိုပြီးတော့သူကပြောနေပါတယ်ဒါမဲ့လို့ဒီမိုကရေစီရဲ့အသက်လွတ်တော်အတွင်းမှာရွေးကောက်ခံမဟုတ်ဘဲနဲ့စစ်တပ်ကုစရီပါဝင်နေတဲ့အပေါ်မှာမကြည်လည်မှုတွေဒီပေါ်မှာပြင်ဆင်လိုမှုတွေကလည်းရှိနေတာပါ။ဒါကြောင့်မလို့ဒီနေ့ဆွေးနွေးပွဲမှာဒီမြန်မာနိုင်ငံဒီမိုကရေစီအကူးပြောင်းမှာတက်မတော်ရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။နှစ်ဦးစလုံးကတော့သတင်းစာဆရာတွေပါပဲ။ပထမတစ်ဦးကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တစ်ဦးကတော့ဒီနိုင်ငံရေးဆောင်ပါးရေးလည်းရည်တဲ့နိုင်ငံရေးလေးလာသူတူလည်းဖြစ်ပါတယ်။ကိုသီဟာသွေးပါနှစ်ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ဒါမဲ့အရင်ဆုံးတော့တနေ့ကသတင်းစာရှင်းလင်းပွဲစစ်တက်မတော်သတင်းစာရှင်းလင်းပွဲမှာဘိုးချုပ်စိုးနိုင်ဦးကနေပြီးတော့ဒီတက်မတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောသွားရရှိပါခင်ဗျာ။အဲ့ဒါလေးအရင်ဖွင့်ပြပါမယ်။ဒီဒီဒီဒီဒ
ီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီတော်တဲ့ဒီဘုရားကိုမာလေးတို့ကျွန်တော်တို့ကဒီလိုဘုရားနဲ့ခါကမှာအလုံးရန်ညာအလုံးရန်ညာပြီလာမှာဟုတ်လားဒီလိုလေးစီဆန်းအောင်ပေါင်းပြီးတင်းဆောင်ဘုရားပေါင်းပြီးရောက်ဖို့ကြံပြီးဒီဘုရားထင်းချောင်းလေးနေလေဆိုတဲ့ဒီဆောင်ဆက်ဆက်စီချင်ပါလေနောက်တစ်ခုကဒီတိုင်းတိုင်းနဲ့ကကိုယ်စီးနေနေတဲ့မရှိတော့ဘူးငင်းရမ်းသွားနေတယ်ကျွန်တော်ကဒီလိုတော့ကျွန်တော်ဒီကမ္ဘာကနိုင်ငံရေးအနေနဲ့ဒီဆုံးဖြတ်မှုစီစဉ်ရှိ
ဒါတော့မြန်မာစစ်တပ်ရဲ့ဒီသတင်းမှန်ရှင်းလင်းရေးဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ဦးပြောသွားတာပါအဓိကသူပြောရတဲ့အထက်မှာလက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီကူးပြောင်းရေးအတွက်ခိုင်မာအားကောင်းတဲ့ institution ကတက်မလို့တစ်ခုပဲရှိတယ်ဆိုတဲ့အမြင်ပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်ဦးစီသူအောင်မြင့်ကိုအရင်ဆုံးသူ့ရဲ့သဘောထားမေးချင်ပါတယ်ကိုစီသူရဲ့ဒီတုံ့ပြန်ဒါနဲ့ပတ်သက်လို့တုံ့ပြန်ချက်ကိုစီသူသဘောထားသိချင်ပါတယ်ခင်ဗျအ
ဲအဲ့ဒီဥစ္စာကကျွန်တော်ဟိုတူးချင်းအမြင်ရဆိုရင်မမှန်ပါဘူးဟိုဘာလဲဆိုတဲ့ခါကျတော့ဟိုခိုင်မာအားကောင်းတဲ့ institution ဆိုတာဘာကိုခေါ်တာလဲဥမာလောလောဆယ်မှာဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှိတယ်ပြီးတော့မှအစိုးရရန်တရားတွေပါလည်းရှိပါတယ်အဲ့တော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်ဒါကရွေးကောက်ပွဲရလဒ်ကိုပဲကြည့်ပြီးဖြစ်စေတခြားသောဟိုရလဒ်ကိုပေါ့နော်ကြည့်ပြီးဖြစ်စေနှစ်ပေါင်းများစွာတည်တံ့ခိုင်မြဲနေတာကိုပဲကြည့်ပြီးဖြစ်စေအင်တာမဟိုခိုင်မာတဲ့ပါတီကြီးတစ်ခုအနေနဲ့ဒီလူထောက်ခံတဲ့ပါတီကြီးတစ်ခုအနေနဲ့ရှိနေတာပဲအဲ့ဒီခါကျတော့ဒီဒီမိုကရေစီအခုအပြောင်းမှာဟိုဘာကအရေးကြီးတာလဲဘာသာရေးကြည့်တယ်ဆိုတော့ပြည်သူလူထုရဲ့လူရင်ဆန္ဒကိုအကောင့်ထဲပေါ်ပေးဖို့ဆိုတဲ့ဥစ္စာပေါ့အဲ့ဒါကပို့ပြီးတော့အရေးကြီးတယ်လို့ထင်ပါတယ်အဲ့ဒီခါကျတော့ဟိုတမတော်ကဝင်ပြီးတော့မှခိမ့်မှဖြစ်ရမယ်တမတော်ကဝင်ပြီးတော့ပါမှဖြစ်ရမယ်ဆိုတာတစ်ခုပို့ပြီးတော့ကောင်းတာကတော့ဟိုဒီမိုကရေစီခိုင်မာအားကောင်းမှုဆက်ပြီးပြည်တော်စုပေါ်ပေါက်လာဖို့မှတမတော်ကဘယ်နေရာကမှမစိုးပါဝင်မယ်ဆိုတဲ့ဟိုအပြောဆိုမျိုးသဘောထားမျိုးကတော့ပို့ပြီးသင့်တော်မယ်လို့ဆိုတော့ကျွန်တော်တို့အဲ့လိုထင်ပါတယ်
ဟုတ်ကဲ့ဒါနဲ့တဆက်တည်းပဲငင်းငိုင်းနဲ့ပတ်သက်လို့သူတို့သဘောထားလည်းပြောသွားပါတာရှိပါတယ်ခင်ဗျာတကယ်တမ်းမြန်မာနိုင်ငံမှာလက်နက်ကိုင်ဖွဲ့စည်းတွေအဓိကတော့နော်သဘုံဖွဲ့စည်းတွေမရှိတော့မှပဲတပ်မတော်ကနိုင်ငံကြီးကစုခွာမယ်ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကတော့တကယ်လက်တွေ့ကြရလားဘယ်လောက်ထိမှန်ကန်ရလားကိုစီသူရအမြင်သိကြပါလားအဲ
့ကျွန်တော်တဦးချင်းအမြင်ဆိုအဲ့ဒါကမှားရွေးနဲ့အမြင်ပါဘာဖြစ်လို့မှားရွေးနဲ့လို့ကျွန်တော်ကခင်မြင်တယ်လဲဆိုရင်လက်ရှိတပ်မတော်ခေါင်းဆောင်တွေကဟိုအရှိမရှိထားတဲ့ဖြစ်အာနာရှင်တွေရဲ့ဟိုလွဲမှားတဲ့အယူဆတွေပြောဆိုထားတာတွေကိုသူတို့ကအဲ့ဒါနားယောင်နေကြတယ်ဟိုတပ်မတော်ကသာမရှိရဲ့တိုင်းပြည်ကြီးကတခါတည်းဟိုပါလဲကြောက်ခဲကိုကြားသွားမယ်အနောက်နိုင်ငံတွေရဲ့လွှမ်းမိုးမှုခံရမယ်နေချေတွေရဲ့လက်အောက်ရောက်သွားမယ်ပါညာဆိုပြီးတော့မှအဲ့လိုမျိုးဝါရမှိုင်းတိုက်ထားပြီးတော့မှအဲ့လိုဖြစ်တာပါတကယ်တကယ်ကြတော့ဟိုအဲ့လိုဟိုတကယ်အဖြစ်မှန်ကတော့အဲ့လိုမဟုတ်ပါဘူးအဲ့တော့တပ်မတော်ကရက်တီရမှာတစ်ခုသေးပါပဲတိုင်းပြည်မှာဒီမိုကရေစီထွန်းကားဖို့ကောင်းတဲ့အပြောင်းအလဲတွေဖြစ်လာဖို့မှာကြာရနေရကနေနေမယ်ဆိုတဲ့အခါကျရင်ပြည်သူလူထုကရွေးကောက်တင်မြောက်တဲ့ပြည်သူကိုယ်စားလှယ်တွေရဲ့ဟိုသဘောထားနဲ့ထပ်ထဲကြားတဲ့ဟာမျိုးတွေလုံးပြီးတော့မှနိုင်ငံတကာမှာဆိုရင်လည်းတပ်မတော်ဆိုတဲ့ဥစ္စာကတကယ်တော့တပ်မတော်ကတပ်မတော်မနေရာမှာနေရဆိုရင်ခုနကတော့အနေထားမျိုးတွေဘာမှဖြစ်လာစရာအကြောင်းမရှိပါဘူးတကယ်တော့ခုနကတော့ပြောတဲ့အနေထားကဟိုလွဲမှားတဲ့အယူဆတွေကိုလက်ခံထားတဲ့လူပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ခင်ဗျကိုစီအောင်မြင့်ခဏဒီလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ကိုတရားသွေးကိုမေးချင်ပါတယ်ကိုတရားသွေးခုနကပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာတကယ်တမ်းဒီမိုကရေစီရတည်ငြိမ်တဲ့အတွင်ကူးပြောင်းရေးဖြစ်ဖို့အတွက်စစ်တပ်ရဲ့ပါဝင်မှုကတစုံတရာရှိရမယ်ဆိုတဲ့အမြင်ပေါ့နော်သူတို့ဘက်ကအမြင်ကိုတရားသွေးရဲ့အမြင်လည်းသိချင်ပါတယ
်ဟုတ်ပါဘူးကျွန်တော်တို့ဒီဒေသရေးရောက်ပြီးကျွန်တော်တို့တိတ်မကြခင်ပါပဲပေါ့ကျွန်တော်တို့ဒီပါလီမန်ဒီမိုကရေစီစနစ်ကိုထူထောင်နေစဉ်ကာလမှာပဲကျွန်တော်တို့ဆယ်နှစ်တာကိုရောက်သွားတဲ့အချိန်မှာကျွန်တော်တို့နိုင်ငံအခြေအနေတွေပြိုပြဲပြိုပြဲဆက်တက်ကစပြီးအာဏာယူလိုက်တာဒီလိုကြီးပေါ့ဗျာဆိုတော့ဟိုဒီလိုအခြေအနေမျိုးမှာဟိုကျွန်တော်တို့တောက်လျှောက်ပေါ့နော်တက်မတော်ကနေပြီးတော့ဟလာသူ့ကိုသူထူထောင်လာခဲ့တယ်ဗျာဆိုတော့အဲ့ဒီမှာသူ့ကိုသူလည်းဆိုတော့ပြောလို့ပေါ့ institution တစ်ခုလိုမျိုးဟိုတင်စားပြီးခေါ်တာပေါ့အမှန်တော့ဟိုကျွန်တော်တို့နေရာတော့ဘုလင်းပြောရင်နိုင်ငံတော်အာဏာကိုလည်းယူထားတယ်ဟလာနိုင်ငံရေးရလည်းဘာမှစိတ်ပူစရာမရှိဘူးဘာကြရရလည်းစိတ်ပူစရာမရှိဘူးဘေးတော့ဝင်ပြန်မှာရှိတယ်နိုင်ငံမျိုးချစ်ပြီးတော့ဒီလိုသူတိဆောက်သွားတယ်ဖြစ်တဲ့ဘက်ကမလို့သူ့ရဲ့တကူရင်ကျွန်တော်တက်မတော်ကိုတိဆောက်ရတယ်နောက်တော့ကလက်သွေးဖို့လည်းကျွန်တော်တို့ဒီမှာပြည်ရေးစစ်တေရှိတယ်ကျွန်တော်တို့ဒီဖွဲ့စည်းရကျွန်တော်တို့ဒီနှစ်ပေါင်းများစွာပေါ့နော်နိုင်ငံရေးပါရောကျွန်တော်တို့ဒီတကယ်ကိုခြေကုပ်ဟလာရထားတာကျွန်တော်တို့အမြင့်တွေနေတာမဆန်းဘူးဗျနောက် institution ကောင်းတယ်လို့ကျွန်တော်ကမမြင်ဘူးနောက်တစ်ချက်ကတက်မတော်ကလည်းဒီပေါက်ပွားလာတယ်ကျွန်တော်တို့ဒီမြန်မာ Socialist Democratic Party တခုရှိတယ်နောက်တော့ကကြန့်ခိုင်ရှိတယ်သူတို့တွေဒီမှာအောင်မြင်ဘူးဗျတို့ဒီမနောစကြလည်းလည်းပါတီကိုလည်းကြာသုံးတော့တယ်။ဒါပြအစ်စီယူချင်းတကယ်ကောင်းရရင်တို့ကနေပြီးတော့ပေါက်ဖွာလာတဲ့ပါတီတွေကလည်းကောင်းရမှာပေါ့နော်မကောင်းဘူးကြာ။အဲ့တော့ဒါကဟိုပထမကဟိုဘယ်လိုခေါ်မလဲဟိုဟိုမခိုင်ပါတဲ့အယူဆတစ်ခုပါ။အဲအဲ့ဒီမှာကျွန်တော်တို့မြန်မာကျွန်တော်နိုင်ငံကြီးအပြောင်းအလဲမှာတမတော်ပါမကျွန်တော်တည်ငြိမ်မယ်ဆိုတဲ့ကိစ္စကကျွန်တော်ဆက်ပြီးဆွေးနွေးရမယ်ဆိုရှင်တမတော်ပါမတည်ငြိမ်မယ်ဆိုတာတဝက်တော်မှန်တယ်ကြာ။တဝက်ကကြတော့ဘယ်လိုပါလဲဆိုတော့တဝက်ကမှန်တယ်ဆိုတော့ကသူတို့ကပါတမတော်ကဒါကျွန်တော်တို့ဒီအပြောင်းအလဲကိုစိတ်ပါလက်ပါနဲ့သူတို့ကိုလိုက်ကနေပြီးတော့ဟိုအိမ်မက်တစ်ခုရဲ့ဝိုင်းမက်ပြီးတော့ပေါ့နော်ကျွန်တော်တို့ဒီဘက်ကတခြားအရာစုတွေအိမ်မက်တစ်ခုတည်းမှာဖြစ်ပြီးဝိုင်းမက်ပြီးတော့ကျွန်တော်တို့ဒီအားလုံးပြောင်းလဲနေတဲ့ Federal Democracy စနစ်ကိုဥတည်ကြမယ်အဲ့ဘက်ကိုအပြေရှာမယ်ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့ကဖြစ်နိုင်တယ်ပေါ့ဗျာသူတို့ပါရင်ကိုဖြစ်နိုင်အဲ့နောက်ပြဿနာအဲ့လိုမဟုတ်ပဲနဲ့သူတို့ပါနေတာကကပြဿနာဖြစ်နေတယ်လေကွာဆိုတော့တဝက်မှန်တဝက်မှားပါဆိုတော့ကျွန်တော်ပြောချင်တာကတော့အဓိကတမတော်ပါပြီးတော့ကျွန်တော်တို့တကယ်ပြည်နေတဲ့အကြောင်းလည်းဖြစ်မှာဆိုရင်တမတော်ကိုလိုက်ကတကယ်ကိုလက်တွေ့ကျွန်တော်တို့ဒီဒီမိုကရေတစ်ကျွန်တော်တို့ဖက်ဒရယ်စနစ်ကိုအားလုံးအတူအိမ်မက်မဖို့လိုရယ်သူကအခုတစ်ချိန်မှာကျွန်တော်အယူဆပြောရယ်တစ်ချိန်လုံးကျွန်တော်ဖက်ဒရယ်စနစ်ကိုခွဲတဲ့စနစ်လိုကျွန်တော်တို့ပြောပြီးတော့လက်ခံပြီးတော့ကျွန်တော်တို့စန့်ကျင်လုပ်ကံခဲ့တာအခုမှရောင်ရောင်လေးလက်ခံတဲ့အဆင့်မရှိသေးဘူးဆိုတော့သူတို့လည်းကျွန်တော်ထင်တယ်တကယ်မယုံကြည်သေးလို့တုံ့ဆုံနေလို့ထင်တယ်အဲ့တော့ကျွန်တော်အမြင်ပြောရတယ်ဒီကျွန်တော်အချက်တည်းအားလုံးကလည်းရုံးထုတ်ဖို့ဆိုလို့ရှိလို့ရှိရင်လက်ရှိတိုင်းရင်းသားရဲ့ဒီမိုကရေတစ်အင်အားစုရဲ့တက်မတော်ရယ်ကျွန်တော်ဖြစ်ကျွန်တော်တက်တကြီးကိုဘလို့ထူထောင်လဲဆိုတဲ့အိမ်မက်ကိုအတူတူမှတ်ဖို့အတူတူဖြည့်ပြီးတော့မှအဲ့ဒီအချိန်မှာဘာကြီးပြုတယ်လဲဘလို့သွားမလဲဆိုတော့ဒီမှာကျွန်တော်ပြည်ငိမ့်တဲ့အခက်နိုင်ငံရေးကိုသွားမယ်မဟုတ်ဘူးဆိုလို့ရှိရင်ပါနေတာကကျွန်တော်တို့အောင်မြင်တယ်ဆိုပါနေတာကအခက်ကလေးဖြစ်နေတယ
်ဟုတ်ကဲ့ကျွန်တော်တခုမေးချင်တာကအရင်တော့ကတက်မတော်ခေါင်းဆောင်တွေကပြောတယ်သူတို့အနေနဲ့သူတို့အနေနဲ့နိုင်ငံရေးမှာပါရွေးမယ်လေအစိုးရရဲ့သမ္မတရဲ့အောက်ချုပ်မှုအောက်မှာပဲသူရဲ့ဒီ comment အောက်မှာပဲသူတို့ရှိရဲဆိုတဲ့သဘောမျိုးပြောတာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့သင်္ဆာရှင်းလင်းပွဲမှာသူတို့ပြောတဲ့တုံးကနည်းနည်းလေးပြောင်းလာတော့အစိုးရနဲ့စစ်တပ်နဲ့ကွာမှုကပိုကြီးလာတဲ့အနေအထားမျိုးတွေ့နေရပြီလား
။ဟုတ်ကဲ့အဲ့ဒါပြည်သားတွေကပေါ့တော့ကျွန်တော်တို့ပါဗျာဒီကိစ္စနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့အများကြီးပြောကြရရှိတယ်။ဆိုတော့ကျွန်တော်တို့ကလည်းဟိုဒီဖြစ်စဉ်တွေကဟိုရှင်းရှင်းပြောရရင်ဗျာ2015ရွေးကောက်ပွဲမှာအနေဒီက landslide နိုင်တော့တဲ့အချိန်မှာအချိန်မြတ်ပြည့်ကြ။အဲ့တော့တနည်း၃နှစ်မှာအနေဒီကဒီကျွန်တော်တို့ဒီတိုင်းပြည်ဖွံ့ဖြိုးထိုးတဲ့အနေနဲ့ပတ်သက်ပြီး struggle လုပ်လာတဲ့အနေသားကခင်တော့မပေါက်တာရဲ့နောက်တစ်ခါကျွန်တော်တို့တခိုင်ကိစ္စပေါ်လာရဲ့ကြတော့အဲ့လိုမျိုးကျွန်တော်တို့အချိန်နေဖတ်ဖတ်ကနေပြီးတော့ကျွန်တော်တို့ဒီ အားလုံးပြည်သူလူထုရောပေါ့နော်နောက်တစ်ခါဒီကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုပြရောသင်္ကောက်မသွားနိုင်တဲ့အပေါ်မှာတစ်ခါက2020အိမ်မက်ပြန်မက်လာတာကလည်းစက်တနာတည်းရက်တာအဲ့တော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာဟိုအချိန်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကနိုင်ငံရေးအနေအထားကြောင်းလဲနေတယ်ဆိုတော့ဟိုအဲ့ဒီမှာလည်းဟိုတပ်မတော်ပထမတော့ကျွန်တော်တို့ဒီမိုးလောက်ဒီမိုးဒီအခွင့်အရေးအစိုးရကိုကူညီရမယ်အနေအထားနောက်တော့ကရခိုင်အတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့ရခိုင်တပ်မတော်အတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့အတူတူရမှာဖြစ်မယ်မဟုတ်ဘူးဆိုရင်ဒီပြပဖြစ်အားတွေကကျွန်တော်တို့ကတပ်မတော်ပဲတက်ခွဲပြီးလာတယ်အနေအထားတွေရှိတဲ့အချိန်မှာတမျိုးပဲနောက်ကနိုင်ငံရေးကို2020ဆိုတော့အိမ်မက်မှတ်လိုက်တဲ့ခါကျတော့တခါအခြေခံဥပဒေပြုပြင်ပြင်ဆင်ဆိုတဲ့အရင်ကျွန်တော်တို့တိုက်ပတ်ခဲ့တဲ့နိုင်ငံရေးအလားတက်တနာကြီးကြံရောက်လာတဲ့ခါကျတော့သူတို့ရဲ့ future နဲ့သူတို့ရဲ့အနာဂတ်ကိုပြန်ဆင်းလာတဲ့ခါကျတော့သူတို့ရဲ့အဲစိတ်ကူးကတမျိုးဖြစ်ပြီးတော့ကျင်းပါဖို့တခါပြန်ပေါ်လာတယ်။အဲ့တော့ကျွန်တော်ပြောချင်တာရခိုင်ကိစ္စလောက်ထိမှာကျွန်တော်တက်မတော်နဲ့အဆိုးရရတယ်အကျော်ချင်းကတ်တဲ့အနေအထားရှိပေမဲ့စီကဥပဒေပြင်ရေးဆိုတဲ့အချိန်နဲ့ကျွန်တော်2020ကိုမျှော်ကြည့်တဲ့ကာလနဲ့ရောက်လာရောက်ပေါ့တခါဟိုဘယ်လိုပုံစံကြီးပြန်ထားသွားတဲ့အနေအထားမျိုးရှိတယ်။အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကအဲ့လိုမျိုးခုံနေကြဟုတ်ဟု
တ်ကဲ့ကျွန်တော်ကိုစီသူအောင်မြတ်ကိုပြန်မေးချင်ပါတယ်အရက်ဖက်ဆက်ဖက်ဆက်ဆံရေးကိစ္စပါအခုအနေထားရပြောမယ်ဆိုရင်အာနာယ NLD ပါတီကဖွဲ့စည်းပုံပြင်ရေးစပြောရတာနဲ့ခုနလိုမျိုးသင်းစားရှင်းလင်းပွဲတွေမှာတမရိုရဲ့အနေထားတမရိုရဲ့အခန်းကဏ္ဍတွေပါပြောလာတဲ့အနေထားမျိုးရှိလာတယ်။နောက်2020ရွေးကောက်ပွဲကလည်းနီးလာပြီ။အဲ့တော့ဒီလိုအနေထားမျိုးရဆိုရင်ရက်ဖက်စစ်ဖက်ဆက်ဆံရေးအထူးဖြင့်အရက်သားဒီအစိုးရဘိုင်းနဲ့တမရိုနဲ့ဆက်ဆံရေးကလာမယ့်အချိန်တွေမှာစိုးရိမ်စရာများရောရှိပါလား။
စိုးရိမ်စရာကတော့ဟိုကျွန်တော်တို့ဒီမှာအချိန်တိုင်းရှိနေတယ်။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုလက်ရှိတမတော်စစ်ကောင်းဆောင်တွေကဟိုကျွန်တော်တို့တချို့တော်တော်များများကဗာခေါ်လဲဆိုတော့တိုင်းပြည်မှာအနာဂတ်ကောင်းမှုပေါ့နော်ခုနတော့လို့တမတော်နဲ့ဒီတာမန်ပြည်သူတွေဆက်ဆံရေးကောင်းမှုဆိုပြီးတော့မှဟိုစကားတွေပြောတဲ့ခါကျရင်ဟိုအများကြီးထိမ့်သိမ့်ပြီးတော့မှပြောနေကြတယ်အဲ့လိုမျိုးဟိုမထိမ့်သိမ့်နဲ့အမှန်တိုင်းပါ냐ပြောမှဆိုရင်အဲကျွန်တော်တို့တွေကဗာဖြစ်နေလဲဆိုတော့ဒီတိုင်းပြည်မှာအဲတမတော်လက်ရှိစစ်ကောင်းဆောင်တွေအရင်စစ်အာဏာရှင်တွေသွားတဲ့လမ်းကြောင်းကိုပြန်ပြီးတော့လိုက်မလားဆရာနာတွေပြန်ဖိမလားအဲဒီမိုကရေစီလမ်းကြောင်းကိုသူတကယ်ပဲပေးချဝိုင်းပြီးတော့မှလိုက်ပါရှောက်မလားဆိုတာအများကြီးစိုးရိမ်ရတဲ့အနေအထားရှိနေတယ်အဲ့ဒီအနေအထားကြီးကအခုတည်းကမပြတ်ပြေသွားဘူးဒါပုံမှန်လေးပြောတာဒီပုံမှန်လေးပြောတဲ့ဥစ္စာဒါအမှန်ကိုဒါဒီတိုင်းပဲပြောတာအဲ့ဒီဥစ္စာတွေကိုကျွန်တော်တို့ရှိနေတဲ့တပ်မတော်ကောင်းဆောင်တွေလည်းဟိုနားလည်ဖို့လိုတာပေါ့နော်အဲ့တော့အဲ့ကိုယ်တော်ဆက်ဆံရေးကိစ္စပြောမယ်ဆိုရင်တပ်မတော်ပေါ်မူတည်တယ်တပ်မတော်ကတကယ်ပဲကျွန်တော်တိုက်ပြီးကိုဖုတ်ပြိုးတိုက်တက်စီခြင်းမလားဒီမိုကရေစီအဲဖက်ဒရယ်ပြည်တော်စုတိဆောက်စီခြင်းမလားအဲ့ဒီအတွက်ကိုကြားရအခမ်းအနားကနေပြီးတော့မှပါဝင်သွားမယ်ဆိုရင်အဒီတိုင်းဒီမှာအရေးကြီးတော့ကတိုက်ပြီးရဲ့အခြေခံတိုက်ပြီးရဲ့ဟိုဟာကဆိုတာပြည်သူလူထုပဲအဲ့တော့ပြည်သူလူထုကနေပြီးတော့မှရေကောက်တင်မြောက်တဲ့အစိုးရပြည်သူလူထုကရေကောက်တင်မြောက်ထားတဲ့လက်တော်တွေပါနေမဲ့သဟဇာတညီစွာရှေ့မှာဖုတ်ပြိုးတိုက်တက်သွားတဲ့ကဘာပေါ်ကအင်အားကြီးမားတဲ့နိုင်ငံကြီးတွေရဲ့အတုကိုဟိုလိုက်နာဖို့လိုတယ်အဲ့တော့ငါရှိမှဖြစ်မယ်ငါကလုံးဝဖြစ်မယ်ငါမလုပ်ဘူးဆိုရင်ဒီတိုင်းပြည်ကဘာဖြစ်သွားမယ်ဆိုတော့စကလုံးတွေပြောပြီးတော့မှလုံးနေမယ်ဆိုရင်စစ်တဲ့အရက်တဲ့စစ်ဆိုင်ကြီးကဟိုတိတ်ပြီးတော့အဆင်ပြေလာမယ်လို့တော့ကျွန်တော်မထင်ဘူး
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီလိုင်းပေါ်မှာပြည်နယ်ဆွေးနွေးသူတွေခဏနေပြီးပါအောင်ခင်ဗျာတို့ရရှင်နေလှည့်ပေးကြပါလိမ့်အရင်ဆုံးတော့ကုစလိုင်းဘရီကွန်တူတူတို့လေးဆွေးနွေးမင်းများလို့ရပါတယ
်ဟုတ်ကဲ့သူတို့ institute စစ်တဲ့အကောင့်ဆုံးဖြစ်တယ်ဆိုတော့မကောင်းဘူးဘာလို့လဲဆိုတော့အာနာနဲ့သူတို့အမိနဲ့အဲ့ကိုစီထားတဲ့ EGC ကမကောင်းပါဘူးလို့ကျွန်တော်ပထမဆုံးပြောချင်တယ်။ဘာလို့လဲဆိုတော့ NLD ကအကြာကြီးသူတို့ဖြည်းဖြည်းတော့မှအခုတက်လာတဲ့ NLD ကစစ်တပ်ထက်ပိုပြီးတော့ကောင်းနေလို့ကျွန်တော်မြင်တယ်။သူငင်းချင်းရလည်းပဲသူတို့စစ်မရှိမှငင်းချင်းကောင်းနေစတဲ့ဥစ္စာကတော့မဖြစ်နိုင်ပါဘူး။ဘာလို့လဲဆိုတော့နှစ်ထောင်စီးပွားရေးပုံကိုပြင်ပေးဖို့ NLD တောင်းဆိုနေတဲ့ချိန်မှာအဲ့ဒီတော့မှအခွင့်ကောင်းယူပြီးတော့မှတပ်မတော်ကဒီတဲ့ဥပဒေကြီးကနေပြီးတော့မှသူတို့တခါလေးနဲ့နောက်ဆုတ်ပေးပြီးတော့မှကာကွယ်ရေးဝန်ကြီးတစ်ခုနေရာပဲထားပြီးတော့မှဒီနိုင်ငံရေးလောကကနဲ့ဆုတ်ခွာပေးနေဆိုရင်တော့ငင်းချမ်းကြီးတွေကဘာမှလွယ်လွယ်လေးနဲ့ပြည်သူလူထုတွေကတိုက်ပေးနေဆိုရင်တော့ ASSS နဲ့ငင်းချမ်းကြီးရနေလို့တော့မျှော်လင့်တယ်။ဒါလို့လေဆိုတော့တတ်မလို့ဆိုတာပြည်သူနဲ့ချုပ်ချင်းကပ်နေထားပဲနောင်တလာမှာကျွန်တော်တို့ကဒီတမရောတကယ်ညာရှိတဲ့တမရောဖြစ်လာနေလို့ကျွန်တော်မြင်ပါတယ်ကြာ
တော်ရှင်တွေကတော့သူတို့ရဲ့အမြင်တွေကိုပဲအဓိကဆောင်ပေးပြီးတော့ပြောဆိုတာများပါတယ်ကျွန်တော်မင်းများချင်းတဲ့ကိုတီဟောက်ကိုပဲကျွန်တော်မင်းများချင်းပါတယ်ဒီကတော့တမရောဘက်ကလုံခြုံရေးအမြင်သူတို့မှရှိတော့နိုင်ငံရေးပါတီတွေနိုင်ငံရေးဖွဲ့စည်းတွေအရင်ကာလတုန်းကလည်းဒီအားနည်းချက်တွေကိုထောက်ပြပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေကိုထောက်ပြပြီးတော့တမရောကရှိနေရမယ်ကာကွယ်ရေးအတွက်လုံခြုံရေးအတွက်ရှိနေရမယ်ဆိုတဲ့အမြင်ကတစုံတရာသူတို့ထဲမှာသူတို့ထုတ်ပြောတိုင်းမှာကျွန်တော်သတိထားမိပါတယ်ဒါကူနိုင်ငံရေးဖွဲ့စည်းရေးဘက်ကမချေဖြတ်နိုင်ဘူးလားအဲ့အမြင်ပေါ်မှာကိုတိရသွေးဘယ်လိုယူဆပါလဲ
ဟုတ်ကဲ့အဓိကတော့ကဟိုကျွန်တော်တို့ဒီ2008အခြေခံဥပဒေကိုထိုက်ခွာလဲကျွန်တော်တို့အခုမှဆန်းတက်ကာလလို့ဖြစ်နေတယ်။နောက်ကပြဿနာကလည်းဒီအခြေခံဥပဒေကကျွန်တော်တို့ဒီနိုင်ငံရေးအင်အားစုတွေနဲ့အလားကျွန်တော်တို့ဒီစစ်တပ်ကိုအခြေခံတဲ့ကျွန်တော်တို့တပ်ခိုင်ရေးအင်အားစုတွေနဲ့ပုံပြီးပြီးတော့နိုင်ငံရေးအတူတူလုပ်တော့ကြောက်ဘူးကျွန်တော်တို့ပုံပြီးတဲ့နေရာဖြစ်ဆိုဒီ2008တောင်ပဲကျွန်တော်တို့အခုအပြောင်းလဲပြဖြစ်တာပေါ့ဆိုအဲ့ဒီစစ်ကကျွန်တော်တို့ဒီလိုနိုင်ငံရေးအင်အားစုတွေဟလာဟိုကျွန်တော်တို့ဒီရွေးကောက်ပွဲစနစ်တို့တော်တော်စနစ်တို့ဖြစ်အောင်ဖန်တီးပေးထားလို့ဒါလာတာဟိုဖြင်းပြောရရင်စက္ကန့်ကြီးကဒါကိုမပြင်ပြဘူးအခြေခံအဖြစ်ပေါ့နော်အလိုအမြင်ဖြစ်ပြင်လဲနေနေပဲပေါ့ဒါပေမဲ့အဲ့ဒီပါဝင်မျိုးဒီကျွန်တော်တို့ဒီမိုစီအင်အားစုကြတော့ဟိုဒီလိုလာတာကတော့ပြင်ဖို့လာတာဆိုတဲ့အနေထားပေါ့ဆိုတော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒီအခြေခံဥပဒေကကျွန်တော်တို့တိုင်းပြည်တစ်ခုမှာအသက်ပဲဆိုတော့ဒီအခြေခံဥပဒေခိုင်မာမှာကျွန်တော်တို့စနစ်ကခိုင်မာသွားမှာဆိုတော့အခုချိန်ကြီးကျွန်တော်တို့အခြေခံဥပဒေကြီးကကျွန်တော်တို့ကပြင်မယ်ပြင်မယ်ပဲဖြစ်တယ်ဆိုတာစနစ်ကမခိုင်ပါဘူးရင်းတိုးတယ်ဆိုတော့အဲ့တိုးနေမှုရဲ့ဘေးသွက်ဆိုးကျိုးကဘာလဲဆိုတော့တမရုံကလိုအပ်နေတယ်လို့ပြောလို့ရမယ်ဘေးသွက်ဆိုးကျိုးတွေအများကြီးဖြစ်တယ်သက်တာအဲ့ဒါဆိုတော့ကျွန်တော်တို့ကဟိုကိုယ်ပြီးကိုယ်ကိုက်ပြီးတယ်လို့ဖြစ်တယ်ဆိုတော့ကျွန်တော်ကဒီအခြေခံဥပဒေကိုငြင်းငြင်းလေးလက်ခံပြီးတော့အားကောင်းလာအောင်လုပ်ရမှာလားဟုတ်အခြေခံဥပဒေအချိန်ရှိတုန်းပြင်ပြီးတော့ကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဲစနစ်တစ်ခုကြောက်အောင်ဖြူတော့မလားဆိုတော့အဲ့ဒီတစ်ခုကြားတယ်မှာကျွန်တော်တို့ပြိပခါဖြစ်ဆိုအဲ့ဒီလိုအခြေအနေမျိုးမှာတမတော်ကအဓိကဘာပြဿနာရှိလဲဆိုတော့တမတော်ကဘယ်တော့အတိုင်းပါပြီးကျွန်တော်တို့ဒီခြေကဥပဒေကိုပြင်ခွင့်ပေးမလဲဒီမိုကရေစီစနစ်ကိုတို့ရဲ့လက်ခံနဲ့ပြောတယ်ခြေကဥပဒေကိုပြင်ဖို့လဲတို့ဆန္ဒရှိတယ်ပြောတယ်အခုတခါဖက်ဒရယ်ကိုလည်းသွားပယ်လို့ပြောတယ်ဒါပေမဲ့ဒီခြေကဥပဒေကလုံးဝဖက်ဒရယ်ကိုသွားလို့မရအောင်အဲ့တော့ခြေကဥပဒေကိုနောက်နောက်လာလာဆက်ရဲဆက်ရဲပြင်နိုင်မှုလို့ပဲအဲ့ဒီလိုပြင်နိုင်မှုစူးစမ်းတာကိုတမတော်ကတကယ်တမ်းကျတော့တို့ကိုယ်ကလမ်းဖွင့်မပေးသလိုအဲ့လိုစူးစမ်းမှုတွေအားလုံးကိုလည်းတိုင်းပြည်ကိုဟိုဖြတ်လို့ဖြတ်ပြီးဖြစ်သွားနိုင်တယ်တက်ပြီးသွားနိုင်တယ်ဆိုရင်အမြင်မျိုးတွေခပြနေတာအမတန်နားလေရခက်ဒါကြောင့်ဒီလိုလူလူအားမယုံကြည်ဖြစ်တယ်ဆိုတော့ဒီခြေလေးကိုတက်မလို့ပကားတောင်းနေတယ်ကျွန်တော်စပြီးတော့ပြင်ရမယ်လူလူရဲ့စိတ်ပူမှုတွေသိုးရိမ်မှုတွေတော့တော့ဆက်ဆွဲတော့ကျွန်တော်တို့ဒီနိုင်ငံအရေးအစုတွေရဲ့ကျွန်တော်တို့စိတ်ပူပြီးတော့ကျွန်တော်တို့ပို့ပြီးတော့ဒီနိုင်ငံရေးကစားကွက်တွေပို့ပြီးပြင်တင်လာရင်ကျွန်တော်တို့တိုင်းပြည်မှာမလို့အဖဲနဲ့ကျွန်တော်တို့မတည်ငြိမ်မှုတွေဖြစ်လာမယ်ဆိုတော့ဒါပြန်နောက်ဆက်တွဲစူးစိုးနေတယ်ဆိုတော့ခါးပြီးကံမော်တိုင်းပြည်ပေါ့အဲ့တော့တမတော်အနေနဲ့ကတော့အများဆုံးကျွန်တော်တို့ဒီဖပြီးတော့အချိန်ကောင်းနေတယ်ကျွန်တော်ဒီမျိုးတစ်ခုရဲ့တောင်းလေးကိုပြပတ်ကနေပြဆက်သွမ်းနေပြီဟိုကျွန်တော်တို့အားလုံးရဲ့အိမ်မက်ကိုနားလည်ပြီးပြီးတော့တက်ဆွမ်းပြီးကုပြီးတော့ချေရလေပြီးတော့သူတို့ရဲ့နာမည်ဆိုးကိုလည်းဖြတ်ဖို့တာဟို၆ဖြတ်ဖို့ပေါ့နော်ဟိုဒါအချိန်ကောင်းပဲဆိုတော့ဒီလမ်းကိုရှောက်ဖို့လိုတယ်ဒီလိုစီအားစုတွေနဲ့ဒီတိုင်းကအားစုတွေလက်တွဲပြီးတော့ရှောက်ဖို့လိုတယ်ဆိုတော့လည်းကျွန်တော်ပြောချင်ပါတယ်
ကျေးဇူးပါကျွန်တော်ကိုစီစုအောင်မြစ်ကိုမိကုတ်တခုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်အတွင်ကူးပြောင်းရေးရမြန်မာနိုင်ငံရဲ့အခြေအနေကအာဏာခွဲဝေရေးနဲ့တွားမယ့်အနေအထားမျိုးပေါ့နော်စစ်တပ်နဲ့ဒီမိုကရေစီကြီးကြအုပ်ချုပ်လာတဲ့အစိုးရရဲ့အနေအထားပေါ့ဒါပေမဲ့တမန်တော်ရဲ့ဒင်းစာရှင်းလင်းပွဲမှာဒီအနာရပါတီကဖွဲ့စည်းပုံနဲ့မညီတာတွေလုပ်ခဲ့တယ်ဆိုပြီးတော့ဆွဆွဲသွားတာရှိပါတယ်အဓိကဆိုရင်တော့ဒီအတိုင်ပင်ခံဥပဒေကိုပြဋ္ဌာန်းခဲ့တဲ့ကိစ္စမျိုးပေါ့နော်အဲ့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းတချို့နေရာတွေမှာ energy စစ်တပ်နဲ့မညီဘဲနဲ့သူတို့ဆုံးဖြတ်ခဲ့တဲ့အရာတွေဥပမာဖွဲ့စည်းပုံပြင်ရေးသူတို့လွှတ်တော်တင်တာအစားလုပ်ခဲ့ပုံရပါတယ်အဲ့တော့တကယ်ပဲ energy ကတက်မတော်နဲ့စစ်တပ်နဲ့မညီနိုင်ဘဲနဲ့ရှစ်ဆက်သွားဖို့ဖြစ်နိုင်ပါမလားကိုစီသူအောင်မြင့်ရဲ့အမြင်သိချင်ပါတယ
်အဓိကကတော့ဟိုတိုက်ပြည်ရဲ့ဟိုပေးထားခြင်းအရာဆိုရင်တော့ဟိုတက်မတော်နဲ့အဲလည်းကိုယ်ယူရပြေးလာတာတော့တက်မတော်နဲ့ဒီတော့ခံအဲဒါအစိုးရနဲ့ပေါ့နော်အဲ့ဒါညှိမှန်းကြီးတွားရမယ်ဆိုတဲ့ဟုတ်ကြဘူးပြေးလာတာတော့အမှန်ပါပဲအဲ့ဒီအပေါ်မှာဟိုရေောက်ခံရတဲ့အစိုးရကလည်းဟိုညှိမှန်းကြီးတွားနိုင်တော့အကောင်းဆုံးပေါ့ဒါပေမဲ့ဒါကကျွန်တော်တို့တီတီသဘောရပြောတာပါဒါပေမဲ့အချို့သောကိစ္စတွေမှာဒီဒီ MD အစိုးရအနေနဲ့ဟိုညှိမှန်းကြီးတွားခြင်းပေမဲ့ဟိုတက်မတော်ဘက်ကဘလောက်ထိအညှိမှန်းခံလဲအဲညီမမျိုးအတွက်ကိုဘယ်လောက်ထိလမ်းဖွင့်လာပေးသလဲဆိုတော့ကျွန်တော်တို့မသိဘူးအဲ့တော့တပ်မတော်ကအဲတပ်မတော်ဆိုတာကလည်းကျွန်တော်တပ်မတော်စစ်ကောင်းဆောင်တွေကိုပြောတာပါတပ်မတော်တခုလုံးပြောတာမဟုတ်ပါဘူးအဲတပ်မတော်ကောင်းဆောင်တွေကအဲ့လိုဖွင့်ပေးမထားဘူးဆိုရင်တော့ဟိုတစ်ခါကအန်တရီမှာရွေးချယ်ကြလာလဲကျွန်တော်ထင်တယ်သိရှိမှာတော့မဟုတ်ဘူးအဲဆိုတော့ဟိုညှိလို့ရသလားမရဘူးလားဟိုမရဘူးဆိုရင်တော့လည်းဟိုလုံးကြရှိတာသူကတော့ဟိုတန်းပြီအတွက်ကတော့ပြည်လူလူအကျိုးအတွက်ကတော့အတူလုံးကြကြီးကလောက်ရမှာပဲအခုဟိုခုနကတော့မေးလဲမေးကုန်လဲဆက်ဆက်ပြီးပြောရရင်တော်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေဟိုပြင်ဆင်နေဆိုတဲ့ကိစ္စမှာမှန်ပါလေတကယ်တကယ်ကျတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာအရင်ရိုးရှင်းတယ်တက်မတော်နဲ့ energy နဲ့ဟိုပူပေါင်းပြီးတော့မှပြင်ဆင်တော့မှသာရနိုင်တဲ့အနေအထားမျိုးပါဒါပေမဲ့ဟိုအရှိတိုင်းမှာပေါ့နော်ဘယ်လိုမျိုးရှိနိုင်ရတယ်ရှိနိုင်ရရမရဆိုတာကျွန်တော်တို့မသိဘူးဒါပေမဲ့အဲ့ဒီလိုအခြေအနေမျိုးမှာ energy ကနေပြီးတော့မှအဲ့ဒီထဲမှာတင်တယ်အတင်တဲ့ခါကျတော့တစ်ဖက်ကတက်မတော်ဘက်ကတောက်ွက်တယ်တောက်ွက်တဲ့ခါကျတော့သူပြောတာကတော့ဒါလုတ်ထုတ်လုံးမှုနဲ့မညီလို့ပြောတယ်ဒါပေမဲ့ခက်တာကအမေရိကန်ကဒေါ်လာသမီးမောင်အဖြစ်ပေးသလိုပဲ။အိုးပရမတ်ကြီးစွတ်တော်ထဲမှာတင်တဲ့အချိန်လို့ကတော့ဘာဖြစ်လို့မကောက်ွက်ပဲနဲ့အခုမှကောက်ွက်တာလေ။နောက်ပြီးတော့မှ
ခွဲပြီးဖို့အခြေခံဥပဒေနဲ့မညီဘူးလို့အခုဆိုရင်အပြင်းထန်ဆွတ်ဆွဲတာတွေရှိတယ်။အဲ့တော့တကယ်တော့ဟိုခွဲပြီးဖို့အခြေခံဥပဒေအတိုင်းနဲ့ပြောရမယ်ဆိုရင်တပ်မတော်ကတပ်မတော်လက်ရှိခေါင်းဆောင်တွေပြောဆိုဝင်ရှိပြီးဒီကအဲ့ဒီစကားပြောခွင့်မရှိဘူး။အဲ့တော့အဲ့ဒီစကားကိုပြောခွင့်ရှိတာကခွဲပြီးဖို့အခြေခံဥပဒေဆိုင်ရာခုံရိုးရပဲပြောခွင့်ရှိတယ်။အဲ့တော့တပ်မတော်ခေါင်းဆောင်တွေအနေနဲ့အမေဒီကလုပ်တဲ့ဟာဒီစစ်တော်ကလုပ်တဲ့ဟာဒီကခွဲပြီးဖို့အခြေခံဥပဒေနဲ့မညီဘူးလို့အဲသူတို့ကဟိုယူဆတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရိုးကိုတည်ရမယ်။ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပါမယ်ဆိုတဲ့အဖွဲ့ကြီးကဒီလိုကိုလုပ်ရလိမ့်မယ်။နောက်ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေခုံရိုးရဲ့အစိုးရကိုသူကနားထောင်ရမယ်။ဒီတော့မှသာသူဟာဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်လာတယ်ကာကွယ်ဆောက်ရှောက်တယ်ဆိုတဲ့အဖွဲ့ကြီးဖြစ်ဖြစ်မှာ။အခုကတော့အဲ့လိုမဟုတ်ဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြောမထားတဲ့အဖွဲ့ကြီးပုံအခြေခံဥပဒေကိုချိုးဖောက်တာပါတယ်ဆိုပြီးတော့မှပြောနေတာတွေကဖွဲ့စည်းပုံအခြေခံဥပဒေကိုမလိုက်နိုင်တဲ့သဘောလေးပြောင်းနေတယ်လို့တော့ကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တည်းဒီလိုက်အချိန်လေးဆစ်တော့လို့ပါ။ပါဝင်ဆွေးနွေးပေးတဲ့ဥစီသူအောင်မြင့်နဲ့ကိုတီဟာသွေးကျေးဇူးအများကြီးတင်ပါတယ်။တော်တော်ရှင်တွေကလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။တည်းဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်လာခွင့်ပေးပါခင်ဗျာ
။ VOA American Dance မြန်မာပိုင်းက2019ခုနှစ်ဖေဖော်ဝါရီလ28ရက်ပို့ခုနှစ်မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်တင်ပြနေပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပါလိမ့်မယ
်။ American သမ္မတ Donald Trump ကသူနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ထုတ်လို့ရေးကိုဆက်လက်ဖို့အတွက်ဥတည်တဲ့သဘောတူညီချက်မျိုးရမယ်ဆိုတဲ့ညွှန်းလင်းချက်နဲ့အခုကမှဟနွိုင်းကိုရောက်ရှိနေပါပြီ။ Vietnam ကသူနှစ်ညတာတဲခုံမဲ့ဟိုတယ်ကိုရောက်ရောက်ချင်းမဲ့သမ္မတ Trump က Vietnam ကိုရောက်ပြီးဖြစ်ကြောင်းသူ့ Twitter မှာရေးပြီးတော့ဟနွိုင်းကကြိုဆိုသူအားလုံးကိုလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်။American Mexico နေဆက်တလျှောက်အရေးပေါ်အခြေအနေထုတ်ပြန်တဲ့သမ္မတ Donald Trump ရဲ့အမိန့်ကိုအောက်လွှတ်တော်ကအင်ကာညကကန့်ကွက်ဖို့အတွက်မဲခွဲဆုံးဖြတ်လိုက်ပါတယ်။သမ္မတ Trump ရဲ့အကြေညာချက်အရနေဆက်တလျှောက်တတိုင်းဆောက်လုပ်ဖို့အတွက်ကုန်ကြမဲ့စရိတ်ကိုလွှတ်တော်ရဲ့ခွင့်ပြုချက်မရဘဲသမ္မတအနေနဲ့အမိန့်ရအသုံးပြုခွင့်ရှိတာဖြစ်ပါတယ်။အခုလိုသမ္မတရဲ့အမိန့်ကိုပိတ်ဆို့ဟန်တားဖို့အတွက်ဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်ကပြုလုပ်လိမ့်မယ်လို့မျှော်လင့်ထားတာလည်းဖြစ်ပါတယ်။Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ Republican တွေက53နေရာရှိပြီး Democrat ကအမတ်နေရာ48နေရာပဲရှိပါတယ်။ဒါပေမဲ့ Republican အမတ်တွေဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Tom Tillis တို့ကတော့သမ္မတ Trump ရဲ့နိုင်ငံတော်အရေးပေါ်ကြေညာမှုကိုကန့်ကွက်ထားတာပါ။တချို့ Republican တွေဘက်ကလည်းဒီကြေညာချက်ကိုလက်မခံကြောင်းပြောပေမဲ့အဆိုပြုချက်ကိုကန့်ကွက်ဖို့ရှိမရှိတော့မသိရသေးပါဘူး။သမ္မတရဲ့အမိန့်ကိုကန့်ကွက်တဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်ကအတည်ပြုပေးခဲ့မယ်ဆိုရင်တော့ဗီဒီယိုအာဏာသုံးပြီးပယ်ချမယ်လို့သမ္မတ Trump ကပြောကြားထားတာဖြစ်ပါတယ်။ Pakistan အခြေစိုက်ဂျိုင်းအီမိုဟာမက်အစ္စလာမစ်စစ်သွေးကြွအုပ်စုရဲ့စခန်းကိုပိတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုဆက်ပြီးလှုပ်ဆောင်ခဲ့တယ်လို့အိန္ဒိယအစိုးရကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကအိန္ဒိယပါကစ္စတန်နယ်စပ်ကကက်ရှမီးယားဒေသမှာအိန္ဒိယစစ်သားအယောက်40တေဆုံးခဲ့ရတဲ့အသေးခံဘုံးကွက်တိုက်ခိုက်မှုမှာတာဝန်ရှိသူတွေဖြစ်ကြောင်းဒီအစိုးရအကြံဖက်အုပ်စုကကြေညာထားတာဖြစ်ပါတယ်။အိန္ဒိယဘက်ကတော့သူတို့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြွအခွင့်အရေးအတော်များများတေဆုံးခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့အကြိမ်40မြောက်ညီလာခံကိုဂျနေဗာမှာကျင်းပတဲ့အခါမှာအင်ကာနိကမြန်မာနိုင်ငံအပြည်ပြည်ဆိုင်ပူးပေါင်းဆောင်ရွက်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တွန်တင်ကမြန်မာအရေးမိန့်ခွန်းပြောကြားခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တာဝန်ယူဖြည့်ရှင်းနိုင်ကြောင်းပြောကြားခဲ့တာပါ။အ
ဲဒါကတော့နောက်ဆုံးရနိုင်ငံကသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြေညာခဲ့တာဖြစ်ပါတယ်။အခုမနေ့စီစဉ်ထုတ်လို့ရမှုကမတ်သင်ကီထိုက်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကDara Smith ဖြစ်ပါတယ် VOA ကို Facebook ကနေပြီးတော့လည်းတရိုက်နားဆင်လို့ရပါတယ်အခုလိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကျော်အောင်လုံးပ
This program has come to you from the Voice of America, Washington.